တဏီဆိုတဲ့ဓမ္မအပိုင်းကဝိဒံမနာလက္ခဏဝရဒတုဆိုတဲ့အထာကထာရပြီးဆုံးထားတာပါပဲ။အဲဒီမှာထောက်ကံနေဆိုတာကသာသေကျမ်းကနေမှသုံးတဲ့သာသုံးစကားပဲ။အရာထဲမှာတော့သုံးနေမရှိဘူး။ဘလုံးထဲမှာအတွင်းကနေရီကပြည့်ပြီးတော့စောင့်ခံထားတော့အဲဒီဘလုံးဟာဘေးကိုကားပြီးတောင်းနေနေတယ်အဲ့ဒါကိုစာလုံးနဲ့ပြောရရင်ထောက်ခံထားတယ်လို့ပြောရတယ်အရာသုံးစကားနဲ့ဆိုရင်တော့အဲ့ဒါဟာတောင်းနေနေတာပါပဲလက်ကိုဒီလိုဆန့်တန်းလိုက်ရင်လက်ထဲမှာတောင်းနေတာတွေထင်ရှားနေတယ်အဲ့ဒါတွေဟာဝါယောဓာရဲ့ထောက်ခံမှုတွေပါပဲထောက်ခံဝါယောတွေလို့လည်းခေါ်ရပါတယ်ဥပမာလေကောင်းပေါ်လေမှုရပါမှာလူကခေါင်းနဲ့ခွန်းနဲ့ဖိပြီးတော့နေရင်အဲဒီခေါင်းတို့ကိုတို့ဟာအောက်ကိုကျွံ့ကြမသွားပဲအပေါ်မှာမြင့်ပြီးပြီးနေတယ်။အဲဒါဟာခေါင်းနဲ့မှုရတဲ့ကတောင်းတဲ့မှုဝါယောဓလေယုတ်တွေကတောင်းခံပြီးထမ်းထားလို့ပဲ။ဘုခဲဗုံကြီးတွေမြင့်တက်နေတာလဲအောက်ဘုခဲတွေထဲမှာရှိတဲ့တောင်းတဲ့မှုဝါယောဓတွေကတောင်းခံပြီးထမ်းထားလို့ပါပဲ။အကယ်၍သာအောက်ဘုခဲတွေကတောင်းခံမထားရင်တော့အပေါ်ဥသေးတွေဟာအောက်ကိုကျွန်ပြီးနှိမ့်ကြသွားကုန်မှာပဲလူကိုယ်ထဲမှာလည်းဒီနေ့တိုင်းပါပဲသက္ကံတောင်းလို့နဲ့ဝါယောဓဆိုတာတွေကရုပ်ကိုယ်ကြီးထဲမှာအနှံ့ပြည့်စုံနေလို့ဒီကိုယ်ကြီးဟာအတုံးခဲကြီးအထဲကြီးရဲ့ကြီးနေနဲ့ထူထောင်နေနိုင်တာအဲဒီသက္ကံတောင်းနေတာဟာဝါယောဓရဲ့အထဲကိုပါပဲဒီနေရာမှာတောင်းနေတယ်ဆိုတာကလည်းသူလာမတောင်းနေတာကိုထောက်ဆပြီးတော့ခေါ်ရတာပဲသူတို့တောင်းနေတာနဲ့ထောက်ဆလိုက်ရင်တော့သူ့ကိုညှော့တယ်လို့ပဲခေါ်ရပြန်တယ်တို့သူညှော့တယ်ဆိုတာကလည်းသူတို့တင်းတာကိုထောက်ဆပြီးတော့ခေါ်ရတာပဲသူတို့ညှော့တာနဲ့ထောက်ဆလိုက်ပြန်တော့သူ့ကိုတောင်းနေတယ်လို့ခေါ်ရပြန်တယ်ဒါကြောင့်ညှော့တယ်ဆိုတာလဲဝါရရပါပဲအထာရထာရဲ့ဝါယောဓရဲ့ဣဇာရသကိုပြတဲ့ခံဘုစာပိုင်းပဲ။ဒီရှားတာလှုပ်ရှားတာဝါယောဓရဲ့အလုပ်ပဲ။ဝါယောဓဟာသူအားကောင်းရင်တဏှာတဏှာကိုပြုရွှေ့သွားတယ်။ကိုယ်ရမှာကွေးလိုက်ဆန်းလိုက်ထိုင်လိုက်ထားလိုက်သွားလိုက်လာလိုက်နဲ့လှုပ်ရှားနေတာတွေဟာဝါယောဓကြီးပဲ။အဲ့ဒါဟာသူကိစ္စသူ့အလုပ်နဲ့ထင်ရှားနေတာတွေပဲ။ဝိပဿနာကိုကောင်းကောင်းအာမထုတ်ခုတဲ့အချို့ပုဂ္ဂိုလ်တွေကကြီးရယ်ဆန့်တယ်လို့မှတ်ရင်လက်ရှိပုံသဏ္ဍာန်ပြညတ်တွေထင်းနေမှာပေါ့ညာလမ်းတယ်ဘယ်လမ်းတယ်လို့မှတ်ရင်လဲသီကာယပါဏာပြညတ်ထင်းနေမှာပေါ့အောင်းတယ်ဘိင်းတယ်လို့မှတ်ရင်လဲဘိုင်ပုံသဏ္ဍာန်ပြညတ်ကြီးထင်းနေမှာပေါ့လို့ဒီလိုသူတို့ရဲ့ရှင်ရှင်ရဲ့ကိုပြောကြတယ်အဲဒီလိုပြောတာဟာသူကသာပုဂ္ဂိုလ်အတွက်တော့မှန်နေတယ်လို့မှတ်မှာပါပဲဘိုးဝင်တယ်လို့သူတို့ထင်တဲ့အတိုင်းပညာကြီးထင်နေမယ်လို့ဆိုတာကတော့မှန်ပါဘူး။ယူကာလာမှာပညာလည်းထင်တယ်၊ပရမတ်လှုပ်ရှားမှုလည်းထင်ပါတယ်။ဒီလိုကလည်းပရမတ်လှုပ်ရှားမှုသဘောလေးကိုသာကွက်ပြီးရှုရမယ်လို့ညွှန်ပြရတယ်။အဲဒါကလည်းအာထုက္ခာသပုဂ္ဂိုလ်အတွက်တော့မဖြစ်နိုင်တဲ့အလုပ်ပါပဲ။အာထုက္ခာသမှာပညာကိုလုံးလုံးမပြောက်ထားလို့ဆိုတာဟာလက်တွေ့မှာတော့မဖြစ်နိုင်တဲ့အလုပ်ပါပဲ။ဖြစ်နိုင်တာကတော့လောကဝါရအတိုင်းပြည့်ညံ့နဲ့တွဲပြီးရှိမှပဲဖြစ်နိုင်ပါတယ်။ဒါကြောင့်မြတ်စွာဘုရားကသစ္စာမိတိပဇာနာတိသွားသည်ဟုသိ၏လို့ဒီလိုပြည့်ညံ့ဝါဟာရနဲ့ဟောထားတာပဲ။သမိန်စီတွေကွေးသည်ရှိတော့ပတာရီတွေဆန့်နေရှိတော့ဒီလိုပြည့်ညံ့ဝါဟာရနဲ့ပဲဟောထားပါတယ်။ဝိထံမတိတိပဇာနာတိတောင်းနေမည်ဟုသိ၏လို့ဒီလိုပရဏဝါဟာရတက်တဲ့နဲ့မဟောခဲ့ပါဘူး။သမုဒိရတိတိပဇာနာတိရွေချသည်ဟုသိ၏လို့ဒီလိုလဲပရမဟောရတတနဲ့မဟောခဲ့ပါဘူးအမှန်မှာတော့မြတ်စွာဘုရားကပညာဝဟာရနဲ့ဟောထားတဲ့အတိုင်းတွားတယ်၊ကွေးတယ်၊ဆန့်တယ်စသည်ဖြင့်ပညာဝဟာရနဲ့ရှိနေပေမဲ့လို့ပရိသနာကြီးကရင့်ကျက်လာတဲ့အခါမှာပုံသဏ္ဍာန်ပညာတွေအကုန်လုံးပျောက်ပြီးတော့တောင်းင်းလို့ကြားတဲ့ပ သဘောတဘာဝတက်တက်ထင်ပါတယ်မိငန်းညာစီရောက်တဲ့အခါမှာသွားတယ်သွားတယ်လို့ရှိနေပြန်တယ်လို့ဒီတော့တွေ့လည်းမထင်ဘူးကိုကြီးလည်းမထင်ဘူးဒီနဲ့လှုပ်ရှားမှုအစင်းနဲ့သာထင်နေတယ်ကိုရယ်ကိုရယ်လို့ရှိနေပြန်တယ်လို့လက်ခြေပုံသာနာနဲ့မထင်တော့ဘူးတကယ်ကြီးလှုပ်ရှားနေတဲ့သဘောသာထင်တယ်ဘာနဲ့ပိန်နဲ့လှုပ်နေပြန်တယ်လို့ဘိုက်ပုံသာနာနဲ့မထင်ဘူးကိုကြီးလည်းမထင်ဘူးအပြင်မဲ့ရွေ့သွားလိုက်အကျုံးမဲ့ရွေးသွားလိုက်နဲ့ရွေးရွေးရွေးချနေတဲ့သဘောသာထင်တယ်။အဲ့ဒါတွေဟာဝါယောဓရဲ့သမှုနာရတာပါပဲ။ပြီးတော့ရင်းနေ၊ရိုင်းနေဆိုတာတွေလဲလှုပ်ရှားတာတွေကြီးပဲ။ဒါကြောင့်ရင်းရိုင်းလှုပ်ရှားရွေးသွားတာပြီလို့သံဃာကဆိုထားတယ်။ပြီးတော့အဘိနိဟာရသုခပဌာနာလို့မိန့်ဆိုထားတဲ့အတိုင်းလှုပ်ရှားပဲကိုတွန်းပို့နေသလိုဆွဲဆောင်နေသလိုယောဂီရဲ့ညာနဲ့သင်ပေါ်နေတာဟာဝါယောဓရဲ့သုခပဌာနာပဲ။လက်ကိုကိုယ်ရဆန်းတဲ့အခါမှာအတွင်းဘက်ကိုဆွဲဆွဲယူလာသလိုအပြင်ဘက်ကိုတွန်းတွန်းပို့နေသလိုထင်ရှားတယ်။နောက်ကြောင့်ရတဲ့အခါမှာဗာဒီထင်ရှားရသေးတယ်။ညာလန်းတယ်၊ဘယ်လန်းတယ်၊ကြွတယ်၊လှမ်းတယ်၊ချတယ်လို့ဒီမှာပြီးလမ်းကြောင့်ရတဲ့ယောဂီမှာဓမ္မရိညာအားကောင်းလာတဲ့အခါကာလကြတော့နောက်ကနေပြီးတွန်းတွန်းပို့နေသလိုရွေ့ချင်းရွေ့ရွေ့ပြီးသွားလိုက်တာလေးတွေဟာမင်းမတန်းကိုထင်ရှားပါတယ်။ဒီတော့သူကသူ့လိုလိုတွန်းတွန်းပြီးတော့ပို့နေသလိုဆွဲဆွဲပြီးတော့ယူသွားသလိုဖြစ်နေတယ်။ယောဂီကဘာမှအာမထုတ်ရပဲသူတော်ကအတိုင်းရွေ့ရွေ့သွားနေတာကလေးဟာသိထင်ရှားနေတာပဲ။တချို့များဒီလိုရှိမှပြီးသွားနေရကကောင်းတာနဲ့အချိန်တွေတောင်းလွန်သွားတာသေးတယ်။အခုဒီသာသနာ့ရေးတရားထုတ်နေတဲ့ယောဂီတွေကမှလည်းဒီလိုတွေ့နေတဲ့ပုဂ္ဂိုလ်တွေတော်တော်များများရှိနေပါတယ်။မတွေ့ရသေးတဲ့ပုဂ္ဂိုလ်တွေလည်းလည်းအာထုတ်သွားရင်ဒီလိုတွေးသွားကြမှာပါပဲ။ဒါကြောင့်သူလိုရာပဲတွန်းလျက်ဆောင်သည်လို့သံဃာကဆိုထားတယ်။သိလို့ရှိရပဲကိုတွန်းဖို့ဆွဲဆောင်နေတယ်လို့ထင်ရတာဝါယောဓရဲ့သစ္စုထာမယ်လို့ဆိုလိုပါတယ်။ဥပဒနာကာရောယောဂီဉာဏ်ထဲ၌သင်ပေါ်သောအချင်းရာသည်ပစ္စုပ္ပန်းနာမပစ္စုပ္ပန်းမီတယ်လို့ဆိုထားတဲ့အတိုင်းသူကြားမိကိုရှုမှတ်တဲ့ဒီယောဂီမှာတွန်းဖို့နေတယ်လို့ဆွဲဆောင်နေတယ်လို့ဉာဏ်ထဲသင်ပေါ်လာတဲ့အချင်းရာဝါယောဓရဲ့ပြစုထံပဲကဲဆောင်ဘုဂ်ကိုဆွေရမယ်သူလိုရာပဲတွန်းလျက်ဆောင်သည်ဆို
သူလိုရာပဲတွန်းလျက်ဆောင်သည်သူလိုရာပဲတွန်းလျက်ဆောင်သည်သူလိုရာပဲတွန်းလျက်ဆောင်သည
်ဝါယောဓတိမမြာယောဂီ
ဝါယောဓတိမမြာယောဂီဝါယောဓတိမပြယောဂီဝါယောဓတိမပြယောဂီ
ဒီနောက်ဆုံးတိုက်ကတော့ဝါယောဓကိုရှုရင်ဒီသမုဒ္ဒေမှာပါတဲ့အတိုင်းသောက္ကန္တမင်းရဲ့လက္ခဏာနဲ့ယင်လည်းသိရမယ်သို့မဟုတ်လူကြယူကြတဲ့ရာသနဲ့ယင်လည်းသိရမယ်သို့မဟုတ်လူရဘက်ကိုရှုဆောင်တဲ့ပြစုပ္ပန်နဲ့ယင်လည်းသိရမယ်ဒီသုံးနည်းတည်းကဒီနည်းနဲ့ပြရမယ်ဒီလိုပြီးမှသဘာဝကျတယ်အတိမှန်တယ်လို့ဆိုလိုပါတယ်။ဒါချင်းဒီလက္ခဏာရတာပစ္စုပ္ပန်ဆိုတာတွေကိုယူစွာကျက်မှတ်ပြီးရှုမှတ်ဖြစ်မှာလားလို့အမေးချက်ရှိပါတယ်။ဒါလို့မဟုတ်ပါဘူး။ကျက်မှတ်နေဖို့တော့မလိုပါဘူး။ဒီကယုံနာကိုစူးစိုက်ပြီးရှုနေရင်အဲဒီယုံနာရဲ့လက္ခဏာကိုလည်းသိနိုင်ပါတယ်။သာသာကိုလည်းသိနိုင်ပါတယ်။ပစ္စုပ္ပန်ကိုလည်းသိနိုင်ပါတယ်။ဒီကယုံနာကိုရှုပြီးသိရင်လက္ခဏာရတာပြစုပ္ပန်နဲ့မသိပဲအကြမ်းနည်းဖြင့်သိဖို့ဆိုတာသိကိုမသိနိုင်ပါဘူးဥပမာမိုးရွာနေတဲ့အခါကောင်းငင်မှာလျှက်စည်းလက်တယ်အဲဒီလျှက်စည်းလက်နေတော့ကြီးမီလို့မြင်တဲ့သူဟာဝင်းငင်နဲ့လက်သွားတာကိုမြင်ရတယ်ဝင်းငင်နဲ့လက်သွားတာဟာလျှက်စည်းရဲ့လက္ခဏာပဲလျှက်ဆိုတာဝင်းနဲ့သွားတာကြီးပဲပြီးတော့လျှက်လက်လိုက်တဲ့အခါမှာအမှောင်ကြီးပြောက်သွားတယ်အဲ့ဒါကိုလည်းတွေ့ရတယ်။တရားစည်းကအမောင်ကိုဖျောက်တတ်တယ်ဆိုတာဟာတရားစည်းရဲ့ရပါပဲ။တရားစည်းရဲ့ကိစ္စတရားစည်းရဲ့အလုပ်ပဲ။အလင်းရောင်ဆိုတာအမောင်ကိုပျောက်တာကြီးပဲ။ဒါကြောင့်တရားလဲနေတော့ကြီးမိတဲ့သူဟာတရားရောင်ကအမောင်ကိုပျောက်တတ်တယ်ဆိုတဲ့တရားရဲ့ရပါကိုလည်းသိသွားတာပဲ။ပြီးတော့တရားလဲပုံချင်းညာကိုလည်းအဲ့ဒီကြီးမိတဲ့သူကသိသွားပါတယ်။ပြစည်းကကြည်ကြည်ပဲတူတူပဲကောက်ကောက်ပဲဝိုင်းဝိုင်းပဲဆောက်မြောင်ပဲရံ့ကြည်ကြည်ပဲစသည်ဖြင့်တရားလည်းပုံချင်းညာကိုလည်းသိသွားပါတယ်ဘသူပဲဖြစ်ဖြစ်
။တရားစဉ်းလိုက်နေတော့ကြီးမိရင်အဲဒီလျားရဲ့လက္ခဏာရာသပြစုထာနေကိုသိမြင်သွားတာကြီးပါပဲ။ကျမနေကိုမလိုပါဘူး။ဆိုတော့လဲကျမထားတာမဟုတ်တဲ့အတွက်ဝင်းနေတာကလက္ခဏာခေါ်တယ်။မောင်းလို့ပြောက်တာကရာသခေါ်တယ်။ဝန်သာနာချင်းညာပြစုထံခေါ်တယ်လို့ဒီလိုတော့ခွဲကြပြီးမပြောရပေဘူးအဲ့ဒါလောက်သာလိုပါတယ်ဒီနေရာမှာတော့ဘာမှမလိုပါဘူးအကုန်လုံးပဲသိမြင်သွားပါတယ်အဲ့ဒါလိုပါပဲယုတ်တရားနာတရားတွေကိုဖြစ်ခဲ့ဖြစ်ခဲ့မှာရှုနေရင်သူ့လက္ခဏာနဲ့သူ့ရာသနဲ့သူ့ပြစုထံနဲ့အကုန်လုံးပဲသိသွားပါတယ်ပြန်မှနေဖို့မလိုပါဘူးဒါပေမဲ့ဒါပေကြောင့်ဘုဒ္ဓရှိတဲ့အချို့ပုဂ္ဂိုလ်တွေကတော့ဒီလက္ခဏာရတာပြစုထံတွေကိုပြန်မှပြီးရှုရမယ်လို့ဒီလိုလဲသင်နေကြတယ်ဒီလိုတော့မဟုတ်ပါဘူးပြတ်ထားလို့နှမ်းမိနေတာတွေသိနေတာတွေဆိုတာကပညာရဲ့အာယုံအမိပညာတွေလေကိုယ်တည်းကသဘောတရားစစ်တွေမရောက်သေးပါဘူးဖြစ်ခဲ့ယုံနာတွေကိုသိနေတဲ့ယောဂီမှာတော့ကိုယ်တည်းကတကယ်ဖြစ်နေတဲ့သဘောတရားစစ်တွေကိုလက်နဲ့ကန်ကြည့်သလိုသူသေးချာချာတွေ့ပြီးသိနေပါတယ်ဒါကြောင့်ပြတ်မှနေဖို့မလိုပါဘူးမအားဖြင့်ရှင်ကောင်းကြီးကိုတွေ့နေရင်သင်ရုပ်ကိုကြည့်နေဖို့လိုပါဦးမလားလိုတော့ပါဘူးအဲ့ဒါလိုပါပဲဒါကြောင့်ဝမ်းမိတ်ထဲကဖောင်းတာပိန်တာဝမ်းမိတ်ထဲကဖောင်းတာပိန်တာတွေကိုဖောင်းလိုက်ပိန်ခဲ့မှာရှိနေတဲ့ယောဂီဟာဝမ်းမိတ်ထဲကတောင်းရင်းကရော့တာကိုလည်းသိရတယ်အဲ့ဒါဟာဝါရောဓရဲ့ဥဒ္ဓမနလက္ခဏာပဲပြီးတော့အပြင်ဘက်ကိုရွေ့သွားလိုက်အတွင်းဘက်ကိုရွေ့လာလိုက်နဲ့ဒီရေရွေ့သွားနေတာကိုသိရတယ်။အဲဒါကသမှုရဏရတာပဲ။ပြီးတော့ဒီနေရာဒီနေရာတွန့်ပို့နေလို့ဆွဲဆောင်နေလို့အချင်းညာကိုလည်းသိရတယ်။အဲဒါကအဘိညာရပြစုပ္ပဒါမယ်။ဒီလိုဖြစ်ခိုက်မှာရှိုံနဲ့လက္ခဏာစသည်ကိုအမှန်တိုင်းသိနေရင်ပြတ်မှတ်ဖို့လိုပါဦးမလား။ကိုယ်တိုင်ရှုဖို့အတွက်ဆိုရင်တော့လိုပါဘူး။ဒီလိုသားကိုဟောဖို့ပြောဖို့ဆိုရင်တော့လိုပါလိမ့်ဦးမယ်။ပြီးတော့ဘယ်လားနဲ့ညာလားနဲ့လို့ရှုမှနေရင်လည်းဒီလားနဲ့ဒီလားနဲ့မှာတောင်းနေတာကိုလည်းသိရတယ်ဝိဒ္ဓမနလက္ခဏာပဲပြည့်ပြည့်သားတာကိုလည်းသိရတယ်အမှုရဏတာပဲတွန်းတွန်းပို့နေတယ်လို့အချင်းရာကိုလည်းသိရတယ်ဒီနေရာပြစုပ္ပဒါမယ်ဒီလိုလက္ခဏာရတာပြစုပ္ပဒါနဲ့သိနေတာဟာသဘာဝကြတဲ့အတိမှန်ကန်တဲ့အတိပဲဒီနေရာမှာသိခိုက်ကိုရှုမှယုံတဲ့လက္ခဏာစသည်ကိုသိနိုင်တယ်ဆိုတာကိုကိုယ်တိုင်နဲ့မှတ်သားနိုင်အောင်လက်တွေ့ရှုမှကြည့်ပါအခုနေမှာဆိုရင်ကိုယ်တည်းကပူရာဖြစ်စေနာရာဖြစ်စေညောင်းနာဖြစ်စေကျင်နာဖြစ်စေတခုခုတော့သင်ကြနေကြပါလိမ့်မယ်အဲ့ဒါတွေဟာခံခဲ့တဲ့ဒုက္ခဝေဒနာတွေပဲအဲ့ဒီခံခဲ့တဲ့သဘောလေးတွေကိုညာနဲ့ဆုစိုက်ပြီးတော့ပူတယ်ပူတယ်နားတယ်နားတယ်စသဖြင့်ဥမှကြည့်ပါမကောင်းတဲ့အတွေ့အကြုံနဲ့တွေ့ပြီးတော့ဆင်းရဲခံနေရတာတွေ့ပါလိမ့်မယ်အဲ့ဒါဟာအနိဋ္ဌဖုဒ္ဓဘာနုဝနလက္ခဏာဒုက္ခလို့မိဆိုထားတဲ့အတိုင်းအတွေ့အကြုံကိုခံစားနေရတဲ့သဘာဝလက္ခဏာပဲအဲ့ဒါကိုဒုရုံနဲ့မှသားရအောင်လို့ဆောင်ဘုတ်ကအတွေ့အကြုံများခံစားရသည်လို့ပြထားတယ်အဲ့ဒီဆောင်ဘုတ်ကိုဆိုကြရမယ်အတွေ့အကြုံများခံစားရသည
်အတွေ့အကြုံများခံစားရသည်အတွေ့အကြုံများခံစားရသည်
အတွေ့အကြုံတွေကိုခံစားနေတာဟာအတွေ့အကြုံတွေကိုခံစားနေရတာဟာဒုက္ခဝေဒနာရဲ့လက္ခဏာပဲအဲ့ဒါကိုကျุနေရုံနဲ့သိနိုင်ပါတယ်ပြီးတော့ဒီခံခဲ့တဲ့ဒုက္ခဝေဒနာဟာသူဖြစ်လာရင်သိအားကိုညော့သွားစေတာလေဒုက္ခကနည်းနည်းဖြစ်ရင်သိအားဟာလည်းနည်းနည်းညော့သွားတာပဲဒုက္ခကအပြင်းထန်အများကြီးဖြစ်လာရင်တော့သီးအားတွေဟာလည်းအများကြီးကျော့ဆင်းသွားရတယ်ဘယ်လိုသီးအားထက်သန်နေတဲ့သူဝင်မယ်လို့ကိုယ်ထဲမှာနာကျင်ခံခဲ့တဲ့ဒုက္ခဝေဒနာတွေကအပြင်းထန်ဖြစ်လာရင်တော့စိတ်ဓာတ်ဟာကျဆင်းသွားတော့တာပဲအလုံးပင်မလာပြီးဆုံးမတော့လုံတောင်းမလုံနိုင်တော့ဘူးအဲဒီလိုသီးအားတွေကိုကျော့စီတာဟာဗာမယုတ်ဒါနာမိလာပနာရတံလို့မိတ်ဆိုထားတဲ့ဒီဃာယဒုက္ခဝေဒနာရဲ့ရတာပါပဲအဲဒါကိုလည်းသိအားကုန်ခန်းနှူးနှောင်းစေသည်လို့ဆောင်းမုတ်စီထားတယ်။အဲဒါကိုဆိုကြရမယ်။သိအားကုန်ခန်းနှူးနှောင်းစေသည်
။သိအားကုန်ခန်းနှူးနှောင်းစေသည်။သိအားကုန်ခန်းနှူးနှောင်းစေ
သံဘုံမှာစိတ်ကိုယ်တော်ဗရဏပြုပြီးပြထားပါတယ်။ဒါကြောင့်တရားကုံနဲ့ညွန်းနှမ်းနဲ့ဆိုမှတော့သူ့စင်မစင်မစရိတွေလဲအာကုံနဲ့ညွန်းနှမ်းတယ်လို့ယူဖို့ပါပဲ။ပြီးတော့ဒုက္ခဝေဒနာရဲ့ပိစုပ္ပထာကတော့ဓာယိကပါရပိစုပ္ပထာနံကိုယ်တည်းကနှိမ့်ဆက်နေတဲ့သဘောအခံခဲ့နေတဲ့သဘောအနေနဲ့ယောဂီဉာဏ်ထဲမှာရှိရှိထင်ပါတယ်တဲ့ဘူးတယ်ဘူးတယ်နားတယ်နားတယ်စသဖြင့်ရှိမှနေရင်အဲဒီဒုက္ခဝေဒနာလေးဟာကိုယ်တည်းကမပြတ်နှိမ့်ဆက်နေတယ်လို့လည်းထင်ပါတယ်အခံခဲ့တဲ့သဘောပဲလို့လည်းပဲထင်ပါတယ်အဲဒါကတော့ဒီကြားလုံးအာကြီးလို့ညီးတောင်မှညီးနေကြသေးတာပဲအဲဒါကိုလည်းကိုယ်ရဲ့နှိမ့်ဆက်ခံခဲ့ခြင်းသည်လို့သံဘောစီထားတယ်။အဲဆိုရရမယ်။ကိုယ်ရဲ့နှိမ့်ဆက်ခံခဲ့ခြင်းသည
်ကိုယ်ရဲ့နှိမ့်ဆက်ခံခဲ့ခြင်းသည်ကိုယ်ရဲ့နှိမ့်ဆက်ခံခဲ့ခြင်းသည်ကိုယ်ရဲ့နှိမ့်ဆက်ခံခဲ့ခြင်းသည
်ကိုစင်းရဲ့ပြည့်မြဲမြာယောဂီ
ကိုစင်းရဲ့ပြည့်မြဲမြာယောဂီကိုစင်းရဲ့
ကိုယ်ရဲကအခံခဲ့နေတဲ့ဒုက္ခဝေဒနာကိုပြစ်ခိုက်မှရှုမှတ်နေရင်တွေ့ဆိုးနဲ့တွေ့ပြီးစဉ်းစားရဲရဲခံစားနေရတယ်ဆိုတော့သူ့လက္ခဏာကိုလည်းသိတယ်ဒီအားကိုရော့စေရတယ်ဆိုတော့သူ့ရသူ့ရပါကိုလည်းသိတယ်ကိုယ်ရဲကမခံမအောင်နှိမ့်ဆက်နေတဲ့ခံခက်တာလေးပဲလို့ဥပ္ပစုပ္ပံကိုလည်းပြီးတယ်အဲ့ဒါဟာယောဂီတွေသိမြဲလာမှမယ်ဒီတိုင်းပဲသိရမယ်လို့ဆိုလိုပါတယ်စိတ်ကိုလည်းလက်တွေ့ရှုမှတ်ကြည့်နိုင်ပါတယ်စိတ်ဆိုတာဟာအာယုံကိုသိရတယ်ကြံစည်ရတယ်ဒါကြောင့်ဒီကုသင်္ကကြံစည်နေတာတွေဟာစိတ်ပဲအဲ့ဒီစိတ်ကိုဒီတိုင်းဖြစ်တိုင်းသိကူးတယ်စဉ်းစားတယ်ကြံတယ်ပြီးရစသည်ဖြင့်ရှုမှတ်ကြည့်ပါ။အာယံစီကိုသွားတဲ့သဘောအာယံကိုသိတဲ့သဘောပဲလို့တွေးရပါလိမ့်မယ်။အဲ့ဒါဟာဝိသမနာလက္ခဏာစိတ်တံလို့မိဆိုကြရဲ့စိတ်ရဲ့လက္ခဏာပါပဲ။စိတ်တန်းစိတ်တန်းအာယံကိုသိရတာကြီးပဲ။ဉာဏ်နဲ့စိတ်လဲအာယံကိုသိတာပဲ။ကြားတဲ့စိတ်နားတဲ့စိတ်သာသီတဲ့စိတ်ဒီသီတဲ့စိတ်ကြံသီတဲ့စိတ်အဲ့ဒါတွေလဲအာယံကိုသိတာကြီးပဲ။စိတ်ဆိုရင်အာယုံသိခြင်းသဘောရှိတာကြီးပဲ။ဒါကြောင့်အာယုံသိတော့သဘောရှိပြီလို့သံဃာကသိထားတယ်။အဲဒါကိုဆိုရမယ်။အာယုံသိတော့သဘောရှိသည်
။အာယုံသိတော့သဘောရှိသည်။အာယုံသိတော့သဘောရှိသည်။အာယုံသိတော့သဘောရှိသည်
။ခေါင်းဆောင်အလားရှိသွားတတ်သည်ဆို
။ခေါင်းဆောင်အလားရှိသွားတတ်သည်။သောသောအလားရှိသွားတတ်သည်သောသောအလားရှိသွားတတ်သည
်လူစုလူဝေးနဲ့အလုပ်လုပ်ရမှာခေါင်းဆောင်ပုဂ္ဂိုလ်ကစိတ်ဆောင်ပြီးလုပ်ရတယ်စိတ်ကလည်းအဲဒီခေါင်းဆောင်လိုပါပဲသောက်ရရမှာသင်္ကာရဲအာယုံကိုစိတ်ဆောင်ပြီးတော့ပြီးပြီးသွားတယ်မျက်စိမှာဆင်းထင်လာရင်စိတ်ကရှင်းလို့စွာမြင်ပြီးသွားတယ်ပြီးတော့မှနောက်လိုက်နေနဲ့သာသာမှုမသာမှုတမဲမှုမြစ်တဲမှုပြင်းမာမှုဒီညုံမှုအစရှိတဲ့သဘောတရားတွေကအဲ့ဒီရလို့သာသင်္ချာဖြစ်ပေါ်လာကြတယ်။နာမအပန်းထင်လို့ယာတိယာစသည်မှာလည်းဒီတိုင်းပါပဲ။စိတ်ကရှည်သွားနေနဲ့သိပြီးသွားတာကြီးပဲ။ဒီကုကြံစီယာမှာဆိုရင်သာသီထင်ရှားပါသေးတယ်။ယောဂီကဖောင်းနေပိန်နေစသည်ချင်းမပြတ်ရှိမှနေခြင်းမှာဒီကုကြံစီမှုဖြစ်ပေါ်လာတယ်။ဒီကုကြံလေးမှာဖြစ်ပေါ်လာတယ်အဲဒီလိုဖြစ်ပေါ်လာရင်အဲဒီစိတ်ကိုလည်းရှင်းမရတယ်ဖြစ်ဖြစ်ချင်းရှင်းမှုရှင်းမှုရင်ဒီချိန်တည်းနဲ့အဲဒီစိတ်ကူးဟာပြတ်ဆဲသွားတယ်ဖြစ်ဖြစ်ချင်းမရှင်းမှုရင်တော့မြစ်တဲမှုလိုချင်မှုအစရှိတဲ့နောက်လိုက်သဘောတရားတွေတော်တော်များများဆက်ပြီးဖြစ်သွားတာကိုတွေ့ရတယ်ဒါကြောင့်ယောဂီကစိတ်ဟာကောင်းဆောင်ရှိသွားလို့တတ်တယ်လို့ဒီလိုသိရတယ်အဲဒီလိုသိတာဟာစိတ်ကိုပုပ္ပိင္မာရတာနဲ့သိသွားတာပါပဲဓမ္မဗရာပါဠိတော်မှာစိတ်ကိုမနောပုပ္ပင္ကမဓမ္မလို့ဟောထားပါတယ်ဓမ္မအသိနာတရားတော်သည်မနောပုပ္ပင္ကမစိတ်လင်းရှိသွားရှိကြပါတယ်တဲ့ဒါကြောင့်စိတ်ကိုဖြစ်တိုင်းဖြစ်တိုင်းလိုက်ပြီးရှုမှတ်နေရင်ဘ ဘောအယုံစီဖြုတ်ကနေရောက်သွားလိုက်ဒီအယုံစီဖြုတ်ကနေရောက်လာလိုက်နဲ့ဒီကလေးကစိတ်ဆောင်စိတ်သာဖြစ်နေတာကိုသင်ကြားတွေ့ရပါတယ်ပြီးတော့သန္ဒနာပစ္စုပ္ပဌာနာအစင်မပြသစ္စာတိအနေအားဖြင့်သင်တော်ချင်းရာရှိတယ်လို့မိဆိုထားတဲ့တရားစကားရသိရပစ္စုပ္ပဌာန်ကိုလည်းသင်ကြားသိရတယ်ဘုရားငါတော့ဘာနဲ့ပိန်နဲ့စသဖြင့်ပြရှိမှနေရင်တခါတည်းအစိတ်ကပြင်းထွက်သွားတယ်အဲဒီစိတ်ကိုရှုလိုက်တော့သူကပျောက်သွားတယ်ပြီးတော့လည်းအခြားစိတ်တစ်ခုကဆက်ပြီးတော့ဖြစ်ပေါ်လာကြတယ်အဲဒီစိတ်ကိုလည်းမှလိုက်တော့ပျောက်သွားကြတယ်ပြီးတော့လည်းနောက်စိတ်တစ်ခုကပေါ်လာကြတယ်ဒီလိုစိတ်အစဉ်စဉ်ဆက်ပြီးဖြစ်နေတာကိုတခါတည်းမှာတော်တော်များများပဲရှုမှရပါတယ်ပြီးတော့ယောဂီကဒီလိုသဘောကျသွားတတ်ပါတယ်စိတ်ဆိုတာအခုချင်းဆက်ကဆက်ကမပြဖြစ်နေတဲ့သဘောတရားပဲဒီစိတ်တစ်ခုတစ်ခုကကြောက်သွားရင်နောက်စိတ်တစ်ခုတစ်ခုကဖြစ်ရင်ဆက်ဆက်ပြီးတော့မပြတ်ဖြစ်နေတာပဲလို့ဒီလိုသဘောကျသွားတတ်ပါတယ်အဲ့ဒါဟာစိတ်ရဲ့သန္ဓေနာပစ္စုပ္ပန်ကိုကိုယ်တိုင်တွေ့ပြီးတာပါပဲဒီလိုသိတဲ့ယောဂီကသူတို့ကလေးအကြောင်းကိုကောင်းကောင်းသဘောပေါက်သွားပါတယ်ဒီလေဆိုတာလည်းဘာမှမထူးဆန်းဘူးအခုမှသိနေရတဲ့စိတ်ကလေးတစ်ခုတစ်ခုချုပ်ကျသွားတာမျိုးပဲလို့သဘောပေါက်သွားတယ်ဘဝတည်းဖြစ်တယ်ဆိုတာလည်းယခုမှသိရတဲ့စိတ်ကလေးတစ်ခုတစ်ခုပြည့်စုံတဲ့ဆက်စပ်ပြီးဖြစ်ပေါ်လာတာမျိုးပဲလို့ဒီလိုသဘောပေါက်သွားတာပါတယ်။အဲဒီသန္ဓေနာပစ္စုပ္ပန်ကိုလည်းတို့တို့နဲ့မှတ်ရအောင်ပြည့်စုံနေစာထထဖြစ်ပြီးလို့သံဃာကလေးသိကြတယ်။အဲအဲ့ဒါကိုဆိုရအောင်။ပြည့်စုံနေစာထထဖြစ်ပြီး
။ပြည့်စုံနေစာထထဖြစ်ပြီး။ပြည့်စုံနေစာထထဖြစ်ပြီး။ေသိဉ္စသထဖြစ်သည
်စိတ်တရားမှသားမြတ်ယောဂီ
စိတ်တရားမှသားမြတ်ယောဂီစိတ်တရားမှသားမြတ်ယောဂီစိတ်တရားမှသားမြတ်ယောဂီ
စိတ်ဆိုတာလက္ခဏာအချင်းအာယုံကိုပြီးရတဲ့သဘောပဲသာသာအချင်းခေါင်းဆောင်ရှည်သွားရတဲ့သဘောပဲဝိသုဒ္ဓံအချင်းပြင်းအောင်မပြဆက်ဆက်ပြီးဖြစ်နေတဲ့သဘောပဲလို့ဒီလိုမှတ်သားထားရမယ်လို့ဆိုလိုပါတယ်ဒီကယုံနာကိုစူးစိုက်ပြီးရှုနေရင်ပြမှတ်မထားတော့လဲလက္ခဏာရတာပစ္စုပ္ပန်နဲ့သဘောမှန်ကိုသိနိုင်ကြောင်းယုတ်တရားတွေကဝါယောဓာတ်ကိုပုံစံထုတ်ပြီးတော့ရှင်းပြခဲ့ပြီနာန်တရားတွေကလည်းဒုက္ခဝေဒနာနဲ့စိတ်ကိုပုံစံထုတ်ပြီးရှင်းပြခဲ့ပြီအဲဒီပုံစံထုတ်ပြတဲ့ဝါယောယုတ်ဒုက္ခဝေဒနာနဲ့စိတ်များလိုပဲဉာဏ်နဲ့ယုတ်ရဏတရားတွေကိုလည်းဖြစ်ခိုင်မှစူးစိုက်ပြီးရှုရင်လက္ခဏာရတာပစ္စုပ္ပန်နဲ့သဘောမှန်ကိုသိနိုင်တာကြီးပါပဲ။ဒီကတော့အာထုက္ခရာယောဂီကတော့ဒီယုတ်နာဥပါဒနာခန္ဓာတရားတွေကိုအခုပြောခဲ့တဲ့လက္ခဏာရတာပစ္စုပ္ပန်နဲ့လောက်သာသိနိုင်ပြီးနိုင်ပါသေးတယ်။ဝိပါဒနာရဲ့အရှင်မူလဖြစ်တဲ့နာမရူပါရိစ္ဆာပစ္စယပိကညာအဆင့်မှာတော့ဒါလာဟုတ်ပဲပြီးဖို့လိုပါတယ်။အစဉ်တိုင်းရှုလို့သမထညာအစရှိတဲ့ဝိပါဒနာညာအစ်တွေရောက်တဲ့အခါကျတော့အနိစ္စဒုက္ခအနတ္တသဘောတွေကိုလည်းအမှန်တိုင်းသိရပါတယ်။အဲဒီလိုသိဖို့လည်းလိုပါတယ်။အဲဒီလိုသူစဉ်းစားလိုက်ဒီဥပါဒနဲ့ခန္ဓာ၅ပါးယုံနာတရားတွေကိုကျွတ်ရမယ်ဆိုတာကိုကြည်ပဲပြီးတော့ဇွဲလန်းနိုင်ရာ၅ခန္ဓာမှန်စွာကျွတ်ရဖြစ်သည်လို့သံဖို့မှာဆိုထားတယ်။ဒါကအရေးကြီးတယ်နော်။ဘောဘောလေးမအောင်မင်းနဲ့ဝိပါဒနာညာဖြစ်အောင်ကျွတ်ရဥပါဒနဲ့ခန္ဓာ၅ပါးရှိပါတယ်အဲဒါကိုငြင်းငြင်းမှတ်ထားရမယ်ဥပါဒနဲ့ခန္ဓာ၅ပါးရှိရဆိုတာကလည်းဥပါဒနဲ့ခန္ဓာ၅ပါးရှိရဆိုတာကတော့နားလည်လောက်ပါပြီဒါကမေးစရာကပေါ်လာကြတယ်အဲဒီဥပါဒနဲ့ခန္ဓာတွေကိုရှိရတာဟာဘယ်အကျိုးရအောင်ရှိရတာလဲဒါကကာလအားဖြင့်အတိတ်ကိုရှိရတာလားအနာဂတ်ကိုရှိရတာလားပစ္စုပန်ကိုရှိရတာလားကာလသုံးပါးမှာအလိုကာလဝိမုတ်ကိုရှုရတာလားဘယ်ခါရှုရတာလဲလို့ဒီလိုမေးကြကြည့်ပါလေဒါကြောင့်ဒီချက်တွေကိုပြုတ်ဖို့ရအောင်လို့ဘယ်ကျိုးငါထုခန္ဓာဘယ်ခါရှုရပါသနည်းလို့မေးခွန်းတစ်ခုထုတ်ထားတယ်အဲ့ဒါကိုဆိုကြရအောင်ဘယ်ကျိုးငါထုခန္ဓာဘယ်ခါရှုရပါသနည်းဆို
ဘယ်ကျိုးငါထုခန္ဓာဘယ်ခါရှုရပါသနည်းဘေကျုမသုခန္ဓာဘေခာရှုရပါသည်ဘေကျုမသုခန္ဓာဘေခာရှုရပါသည
်ဒီသံဃာထဲမှာဘေကျုငါရှုရပါသည်လဲဘေခာမှာရှုရပါသည်လဲလို့အမင်းတစ်ချက်ပါဝင်နေတယ်ပထမအမင်းရဲ့အလိုက အဲ့ဒီဥပါဒနာခန္ဓာတွေဥပါဒနာရှိတာဟာလောကကြီးပေါ်ရေးချမ်းသာရေးအတွက်လားယောဂဝေဒနာပြောင်းအောင်လို့ရှိရတာလားအကြာမြင်ပေါ့အောင်လို့ရှိရတာလားကောင်းမြင်ပြမြင်ရှိုးတကူဣတိပါတွေနဲ့ပြည့်စုံအောင်လို့ရှိရတာလားဘယ်ကျိုးအတွက်ရှိရတာလဲလို့ဒီလိုမေးလိုပါတယ်ဝိပါဒနာရဲ့မူလရည်ရချက်ကတော့အဲ့ဒီဖော်ပြခဲ့တဲ့အကျိုးတွေအတွက်မဟုတ်ပါဘူးမရည်ရွယ်ပါဘူးဒါပေမဲ့အချို့ပုဂ္ဂိုလ်တွေမှာဝိပဿနာရှုတာနဲ့အကြီးအကျယ်ယောဂဝေဒနာတွေတောက်သွားတာလည်းရှိပါတယ်။ဘုရားလက်ထက်တော်ကာလစီကဆိုရင်ဝိပဿနာရှုတာနဲ့မဲ့ဖို့ရောက်သွားတဲ့အခါမှာမဲ့ဖြင့်ပြီးတဲ့အဘိညာဉ်တွေနဲ့ပြည့်စုံပြီးတော့သွားကြတာလည်းရှိပါတယ်။အဲဒီအဘိညာဉ်နဲ့ပြည့်စုံသွားတဲ့ပုဂ္ဂိုလ်တွေမှာဒိဗ္ဗစက်ကိုဒိဗ္ဗသောတာအဘိညာဉ်ရဲ့အစွမ်းနဲ့အကြမ်းဉာဏ်တွေလည်းပေါက်နေပါတယ်။ဣတိဝိရအဘိညာဉ်အစွမ်းနဲ့သံဝင်ပြမြေချို့တကိုဣတိပါဒတွေလည်းပြည့်စုံပြီးနေပါတယ်။ဘုရားလာမှာလဲပါရမီထိုးတဲ့သူတွေမှာအဲ့ဒီလိုပြည့်စုံဖို့အကြောင်းကတော့ရှိပါတယ်ဒါပေမဲ့ဝိပဿနာရဲ့မူလရည်ရွယ်ချက်ကတော့အဲ့ဒီအကျိုးတွေကိုရဖို့မကြီးပဲပါဘူးလူရဲ့မူလရည်ရွယ်ချက်အကျိုးကတော့အပြည့်ဆောင်ဖို့ကြတော့ပေါ်လာပါလိမ့်မယ်ဒုတိယအမေရဲ့အလိုကတော့ဘုရားပြောခဲ့တဲ့အတိုင်းပါပဲဒီကြီးထုတ်ပြီးအတိတ်တရားဟောင်းတွေကိုပြန်လေးစဉ်းစားပြီးရှုရမှာလားမဒီသေးတဲ့အနာဂတ်တရားကိုမျှော်တွေးပြီးရှုရမှာလားဒီစေပစ္စုပန်တရားကိုရှုရမှာလားတကယ်ဖြစ်ဘူးတာလည်းမဟုတ်ဒီစေလည်းမဟုတ်ဝိလဒါလည်းမဟုတ်ပါပဲသာဝေကျမ်းဂန်အရမှတ်သားထားဘူးတဲ့ယုံနာသဘောတရားတွေကိုမှတ်စတွေ့တော့ပြီးရှုရမှာလားလို့ဒီလိုဆိုလိုပါတယ်အဲဒီအမင်းနည်းရကိုမစွဲဖို့ရာဖြစ်စေမှာမှန်စွာရှုရပါသတည်းလို့ဖြေထားပါတယ်အဲဒါကိုဆိုကြမဆွဲဖို့ရာဖြစ်စေမှာမှန်စွာရှိရပါသည်ဆို
မဆွဲဖို့ရာဖြစ်စေမှာမှန်စွာရှိရပါသည်မဆွဲဖို့ရာဖြစ်စေမှာမှန်စွာရှိရပါသည်မဆွဲဖို့ရာဖြစ်စေမှာမှန်စွာရှိရပါသည
်ဒီဖြစ်ဆောင်မှုထဲမှာလည်းဖြစ်ခြင်းရဲ့နှစ်ခုပါနေတယ်မေးဆောင်ဘုရားဘယ်ကျိုးမှာရှိရပါသလဲဆိုတဲ့ပထမအမေးကိုဒီဒီဆောင်ဘုရားမဆွဲဖို့ရရှိရပါတယ်လို့ပြထားတယ်။ဟုတ်တယ်။ဝိပဿနာကင်းနေတဲ့ပုဂ္ဂိုလ်တွေမှာမြင်တိုင်းကြားတိုင်းတွေ့တိုင်းသိတိုင်းပေါ်လာတဲ့ယုံနာတွေကိုတဏှာနဲ့လည်းသာပြီးဆွဲလာနေကြတယ်။ဒိဋ္ဌိနဲ့လည်းထင်မှားပြီးဆွဲလာနေကြတယ်။ရဲတဲ့အနေချမ်းသာတဲ့အနေငါးကောင်တော်ကောင်အနေနဲ့လည်းဆွဲလာပြီးနေကြတယ်။ဒါကြောင့်အဲဒီလိုဆွဲလာမှုတွေဖြစ်ခွင့်မရပဲကျင့်ကြံသွားအောင်လို့ဝိပဿနာရှိရတာပဲ။ဒါဝိပဿနာရဲ့မူလရည်ရွယ်ချက်ပါပဲ။မကျူးမိရင်ဆွဲလန်းပုံ၊ကျူးမိရင်ဆွဲလန်းကင်းသွားပုံတွေကိုတော့နောက်ဆောင်ပုံများကြမှာရှင်းပြီးပြောဦးမယ်။ပြီးတော့အမေးဆောင်ဘုကဘယ်ကရှိရပါသလဲဆိုတဲ့ဒုတိယအမေးကိုဒီဖြေဆောင်ဖို့မှာဒီသေးမှာရှိရပါတယ်လို့ဖြေထားတယ်။ဒီဖြေစကားဖြင့်ဒိတ်ကိုလည်းမရှိရဘူး၊နာရကိုလည်းမရှိရဘူး၊ကာရမုကိုလည်းမရှိရဘူး။ဒီစေပိစုပန်တရားကိုသာရှုရတယ်လို့ဆိုလိုပါတယ်။ဒါကလည်းပိစက်ခဝိပဿနာကိုသာရည်ရပါတယ်။ဥမာနာဝိပဿနာအရာမှာတော့အတိတ်နာကကာလဝိမုတ်တွေကိုလည်းရှုရတာပါပဲ။ယခုအဲ့ဒါကိုရှင်းပြအောင်မယ်။ဝိပဿနာဆိုတာပိစက်ခနဲ့ဥမာနာနှစ်မျိုးရှိတယ်။တကယ်ဖြစ်ပေါ်လာတဲ့ယုတ်တရားနာတရားကိုသဘာဝလက္ခဏာ၊နေစလက္ခဏာစသည်ဖြင့်ဒီပြီးမျက်မှောက်တွေ့သိတဲ့ဉာဏ်ကိုသစ္စကဝိပဿနာခေါ်တယ်။အဲဒီလိုမျက်မှောက်တွေ့သိပြီးတဲ့အခါမှာမျက်မှောက်မတွေ့ရတဲ့အတိတ်အနာကအလုံးစုံသောတရားတွေကိုလည်းဒီလိုအနိစ္စဒုက္ခအနတ္တသဘောတွေကြည့်ပဲလို့ညှိပြီးမှတ်စရှုတာကိုအနုမာနဝိပဿနာခေါ်တယ်။ဒါကြောင့်ဒီတုတ်ရင်းနဲ့မှအာရမဏအနဝယေနဥဘောဧကဝဝထနာဆိုတဲ့ဒီသံမီတာမဲပါဠိကိုဒီလိုဖွင့်ပြထားပါတယ်။သစ္စကတော့ဒိဋ္ဌသာအာရမဏသာမြတ်မောင်မြင်ရပြီးတော့ပစ္စုပန်အာယုံတို့အနွားရေနာနုကမဏိနာဆင်လိုက်တဲ့ဖြင့်ယထာဣဒမြတ်မောင်တို့ရသောဤသင်္ခါရကဲ့သို့ယထာထောဒုတိဒေဝိသင်္ခါရကတံပိစိတာအတိတ်ကာလ၌လည်းသင်္ခါရတရားပေါင်းပြည့်ခဲ့လေသည်နာဒေဝိသင်္ခါရနာဒေဝိပိစိတတိတိနာဂကာလ၌လည်းပြည့်လတ္တဟု၍ဧဝံဤသို့ဥပိန်နံမြတ်မောင်တို့ရမတွေ့ရသောအာယုံနှမျိုးတို့ကိုဣဒ္ဓသဘာဝိနိဗ္ဗာန်ဩဒါပနံယခင်သဘောတူသောအခြင်းသာလျှင်ပိုင်းခြားခြင်းပဲလို့ဖွင့်ပြထားပါတယ်။ပြုပြီးမျက်မှောက်တွေ့သည့်ဉာဏ်ကိုသစ္စကဝိပဿနာခေါ်တယ်။ အဲဒီလိုမြတ်မောတွေ့သိကြည့်တဲ့အခါမှာမြတ်မောမတွေ့ရတဲ့အတိတ်အနာကအလုံးစုံသောတရားတွေကိုလည်းဒီလိုအနိစ္စဒုက္ခအနတ္တသဘောတွေကြည့်ပဲလို့ညှိပြီးမှန်းဆရှုတာကိုအနုမာနဝိပဿနာခေါ်တယ်။ဒါကြောင့်ဝိသုဒ္ဓိနဲ့မှအာရမဏအနွဲ့ရေနဥဘောဧကဝဝထနာဆိုတဲ့ဒီသံမီတာမဲပါဠိကိုဒီလိုဖွင့်ပြထားပါတယ်။ဣစ္ဆခါတောဒိဋ္ဌာသအာရမဏသမြတ်မောမြင်ရကြည့်တော့ပြစ္ဆုတ်ပါအာယုံတို့အနွဲ့ရေနာနုဘယ်မနေနာဆင်လိုက်တဲ့ဖြင့်ယထာဣဒမျက်မှောက်တွေ့ရသောဤသင်္ခါရကဲ့သို့ယထာထို့ဒုတိတေတိသင်္ခါရကတံပိစေတာအတိတ်ကာလ၌လည်းသင်္ခါရတရားပေါင်းပြည့်ခဲ့လေသည်နာတေတိသင်္ခါရနာတေတိပိစေတတိတိနာဂကာလ၌လည်းပြည့်လတ္တဟု၍ဧဝံဤသို့ဥပိဏံမျက်မှောက်တွေ့ရမတွေ့ရသောအာယုနှမျိုးတို့ကိုဣဒသဘာဝိနေဝဩဒါပနံပြည့်ချင်းသဘောတူသောအခြင်းသာလျှင်ပိုင်းခြားခြင်းပဲလို့ဖွင့်ပြထားပါသည်ဝိသုဒ္ဓိနဲ့စကားရမှာဝိသက်ခါတော်ဒိဋ္ဌသာမျက်မှောက်မြင်တယ်လို့ဟိုတဲ့အတွက်အဲဒီလိုမျက်မှောက်မြင်တဲ့ဉာဏ်ကိုဝိသက်ခဝိပဿနာလို့ခေါ်ရတယ်ပြီးတော့အဲဒီမျက်မှောက်မြင်ပြီးကိုအစဉ်လာပြီးတော့အတိတ်နာဂသင်္ခါရကိုနိဒုပိုင်းခြားတယ်ဆိုတာအနုမာနအပြင်မှတ်စပြီးပြတာပဲဒါကြောင့်အဲဒီလိုရှိတဲ့ဝိပဿနာကိုအနုမာနဝိပဿနာလို့ခေါ်ရတယ်ဒီနေရာမှာအထူးသတိပြုကြကြတော့ဒီနုမာနဝိပဿနာဆိုတာသစ္စကအားဖြင့်မျက်မှောက်မြင်ပြီးမှဖြစ်နိုင်တယ်။မျက်မှောက်မြင်နေပါပဲနဲ့မှန်းဆရှုလို့တော့မဖြစ်နိုင်ဘူး။အဲ့ဒါကိုအထူးသတိပြုထားကြရမယ်။သစ္စကအားဖြင့်မျက်မှောက်မြင်ပြီးမှအနုမာညာညာစစ်ဖြစ်နိုင်တယ်ဆိုတာကိုသထာဝတ္ထုတက္ကရာစကားဖြင့်လည်းသင်ကြားပါလေ။ဧကသင်္ခါရသာတိတခုသောသင်္ခါရဤတော့လေ။အနေစာတရားမမြဲသည့်အဖြစ်ကိုဒိဋ္ဌာယမြညာတိတိရှိတော်ဒါဒီသင်္ခါရနေစာတိအလုံးစုံသောသင်္ခါရတို့မြဲကုန်ဟူ၍အဝါသေးသေးသူကျင်းသောမမြညာသောသင်္ခါရတို့၌မြညာတော်မနစီကာရောမိမိသောအာဖြင့်နှလုံးသွင်းရရှိခြင်းသည်ဟောတည်ဖြစ်ပါれဒါကကထာဝတ္ထုထားတာပဲဘုရားပြောခဲ့တဲ့အနုမာနဝိပဿနာနဲ့ဒီကနေယဝိပဿနာအဲဒီကနေယမနစီကာရဆိုတာဟာသဘောအားဖြင့်အတူတူပါပဲသစ္စကအနုမာနအကြောင်းတွေကိုပြောနေရတာနဲ့စကားကအဆက်ပြတ်သွားတယ်။ကဲအခုဒိဋ္ဌနာကကာလဝိမုတ်ကိုမရှိရဘူးဆိုတဲ့စကားကိုပြန်ရှင်းပြအောင်လို့အဒိဋ္ဌနာကကိုဘာကြောင့်မရှိရသလဲလို့ဆိုတော့အဒိဋ္ဌနာကတရားကိုရှုရင်သဘောမှအတိုင်းနဲ့မသိနိုင်ဘူး။ရှုတော့လည်းကိလေသာငြိမ်းမှုမရှိဘူး။အဲဒါကြောင့်မရှိရတာပါပဲ။ဆက်ပြီးတော့ရှင်းပြအောင်မယ်။အတိတ်တရားဆိုတာဒီဘဝကဒီသေးဘဝတွေကဖြစ်ခဲ့ဘူးတာတွေကိုဆိုရင်လုံးလုံးကိုမသိနိုင်တော့ပါဘူးဘူးဘဝမှာလဲငယ်ရွယ်စဉ်ကဖြစ်ခဲ့တာတွေဆိုရင်မသိတာကပဲများပါတယ်အဲဒီတော့အဲဒီလိုဒိတ်တရားတွေကိုရှုလို့သဘောဝလက္ခဏာအဖြစ်အမှန်အတိုင်းဘယ်လိုလုပ်ပြီးသိနိုင်ပါမလဲမသိနိုင်ပါဘူးမကြာမီကမြင်ခဲ့ကြားခဲ့သိခဲ့တာလေးတွေကိုတော့ပြန်ပြီးဆင်ခြင်လိုက်ရင်ပေါ်လာနိုင်ပါလေဒါပေမဲ့အဲဒီလိုဟာတွေကလည်းငါမြင်ခဲ့တယ်ငါကြားခဲ့တယ်ငါကြံခဲ့တယ်ဘုရုံးကမြင်ခဲ့တာလဲငါပဲသူဆင်ခြင်နေတာလဲငါပဲစသည်ဖြင့်ငါကောင်နေနေပဲဆွဲလန်းပြီးတော့မှတ်ပုံတင်ပြီးဖြစ်နေပါတယ်ငဲတဲ့အနေဆန်းတာတဲ့နေအားဖြင့်လဲဆွဲလန်းပြီးမှတ်ပုံတင်ပြီးဖြစ်နေပါတယ်ဒါကြောင့်အဲ့ဒါတွေကိုခုမှပြန်ရှုဝင်မယ်လို့သဘောတရားအနေနဲ့မထင်တော့ဆွဲလန်းပြီးဖြစ်နေတဲ့အတွက်အဲ့ဒီဆွဲဟာလည်းမပြောင်းနိုင်တော့ပါဘူးသုတမယစင်တမယညာဖြင့်ယုံနာသဘောတရားများပဲလို့ရှုနေပေမဲ့လို့တစ်ဖက်ကမူလဆွဲလာညက်အတိုင်းငါပဲငါပဲစသည်ဖြင့်ရှင်မလျက်ပဲရှိနေပါတယ်ဒါတော့မမြဲဘူးလို့ဥပဒနာလားရှုလိုက်ရင်တစ်ဖက်ကမြဲတယ်လို့ပေါ်လာလိုက်ရင်ရှင်ရဲ့လို့ရှုလိုက်ရင်တစ်ဖက်ကချမ်းသာတယ်လို့ပေါ်လာလိုက်ရင်အနတ္တလို့ရှုလိုက်ရင်တစ်ဖက်ကအတပါလို့ပေါ်လာလည်းရင်းနဲ့ကိုတယောက်တည်းအငင်းခုံတွေဖြစ်နေတယ်နောက်ဆုံးကြတော့သူ့တော်ကလည်းနိုင်မရပါဘူးမူလကဆွဲလမ်းပြီးသားအတိုင်းသာအတီးဖြစ်ပြီးတော့နေတတ်ပါတယ်အခုပြောခဲ့တဲ့အတိုင်းဆွဲလမ်းပြီးဒိဋ္ဌိကိုရှုခြင်းဖြင့်သဘောမှန်းလည်းမသိနိုင်ဘူးအဆွဲလမ်းကိလေသာကိုလည်းမြင်စေနိုင်ဘူးဒါကြောင့်ဒိဋ္ဌိကိုမရှုရတာတဲ့အနာဂတ်တရားဆိုတာကတော့မဖြစ်ပေါ်လာသေးလို့ ဘယ်တော့ဖြစ်မယ်လို့လည်းအတိအကျမသိနိုင်ဘူးဘယ်လိုဖြစ်မယ်ဆိုတာကိုလည်းအတိအကျမသိနိုင်ဘူးပြီးတော့နောက်ခါမှဖြစ်မဲ့တရားတွေကိုစောစောကကြိုတင်ပြီးရှုထားပေမဲ့လို့နောက်တကယ်ဖြစ်ပေါ်လာတဲ့အခါကာလကြတော့မရှုမိရင်တဏှာဒိဋ္ဌိကိလေသာတွေကဆွဲလာအောင်မှာပဲဒါကြောင့်အနာဂတ်ကိုသုတ္တမြတ်စေနာမြတ်နဲ့မှတ်စပြီးရှုတာသဘောမှလည်းမသိနိုင်ဘူးအစွဲလမ်းကိလေသာကိုလည်းမငြင်းစင်နိုင်ဘူးဒီလိုအမှန်လည်းမသိကိလေသာကိုလည်းမငြင်းစင်နိုင်တဲ့အတွက်အနာဂတ်တရားကိုလည်းမရှုရတာတဲ့ကာလဝိမုတ်ဆိုတာကတော့မိမိတဏ္ဍသူတော်ဘာတဏ္ဍမှာဖြစ်ခဲ့ပြီလည်းမဟုတ်ဖြစ်စေလည်းမဟုတ်တကယ်ဖြစ်လက်တန်လည်းမဟုတ်ပါပဲနဲ့သုဒ္ဓစိဏာများဖြင့်ဆင်ញင်တွေးစားပြီးရှုနေတဲ့တရားတွေပါပဲအဲဒါကိုသူတို့ကြာစဉ်းစားကြည့်ရင်သာဂံပေတံပါရိခန့်ငါညာညာရှိတော်လဲအမည်ပညာအာဃာရပညာတန်ထာနာပညာတွေဖြစ်နေကြအောင်သင်ကြားတွေ့ရတယ်အခုပဲစဉ်းစားကြည့်ပါလူတယောက်ကယုတ်အနေစာယုတ်အနေစာလိုပဲဖြစ်ဖြစ်ယုတ်တရားဒီခဏမစဲတပွဲပွဲဖြစ်ပြနေသည်ခဏမစဲတပွဲပွဲဖြစ်ပြနေလို့မမြဲမမြဲလိုပဲဖြစ်ဖြစ်သင်ញင်ပြီးရှုနေတယ်ဆိုတော့အဲဒီလေရှုနေတဲ့ယုတ်ဟာဘယ်ကယုတ်လဲတကယ်ရှုဘူးတဲ့ယုတ်လားတကယ်ဖြစ်နေသေးရုပ်လားတကယ်ဖြစ်မဲ့ရုပ်လားမိမိတဏှာကရုပ်လားသူတစ်ပါးတဏှာကရုပ်လားမိမိတဏှာကဆိုရင်ခေါင်းထဲကရုပ်လားကိုယ်ထဲကရုပ်လားလက်ထဲကရုပ်လားခြေထဲကရုပ်လားဘယ်ဘူးရွာရကရုပ်လားသောတာရွာရကရုပ်လားစသည်ဖြင့်မင်းရစစ်ဆေးကြည့်ပါဒါကရုပ်မှမဟုတ်ပါဘူးအမှုပညာစသောသိကုအာယုညဖြစ်နေပါတယ်အဲဒီလိုဖြစ်နေကြောင်းသင်ကြားပါလိမ့်မယ်ဒါကြောင့်ကာလဝိမုတ်ကိုလည်းမရှိရတာပါပဲသစ္ဆုတ်ပံကတော့ဘာကြောင့်ရှိရပါသလဲဆိုလို့ရှိရင်သစ္ဆုတ်ပံတရားဆိုတာအခုမှ ద్వార 6ပါးမှာသင်ပေါ်လာတယ်။အဲဒါကိုဗကိလေသာနဲ့မှမဆွဲလန်းရသေးဘူး။အဝိသေများမှာအညစ်အကြေးမတင်သေးတာလို့၊လက်ကူသေများမှာမင်စာလုံးမတင်သေးတာလို့အသစ်ဆက်ဆက်ရှင်းပြနေပါတယ်။အဲဒါကိုဝိပဿနာကဥအောင်ရှင်းပြီးလို့အမှန်တိုင်းသိသွားရင်အဲ့ဒီတရားပေါ်မှာကိလေသာအညစ်အကြေးတွေမကန်းကြီးမဆွဲလာနိုင်တော့ပဲဖြစ်ပြီးတော့သွားတယ်မကျုံမရင်တော့အဲ့ဒီတရားကိုကိလေသာကဆွဲလန်းသွားတယ်ဆွဲလန်းပြီးမှတော့လဲခန္ဓာကပြောခဲ့တဲ့အတိုင်းဖြစ်ပြန်လို့မရတော့ဘူးဒါကြောင့်ဒီသဘောကိုနားလည်အောင်လို့စိတ်ထိုင်မရှိယုံနာစုဆွဲမှုဝင်ရောက်သည်လို့ဆောင်းဖို့စီကြတယ်အဲ့ဒါကိုဆိုကြရမယ်စိတ်ထိုင်မရှိယုံနာစုဆွဲမှုဝင်ရောက်သည်ဆို
စိတ်ထိုင်မရှိယုံနာ
ไคมาผิดต้องผิดแท้มาไม่ชุ้มนี่เลยสิยินไอ้ยุคนาบอมาซวยลาหมู่ဝင်ยောက်ပါတယ်ธรรมุปารังขอได้ตนาเนี่ยแลซวยลาเนี่ยวิฑุปารังบิลาวิฑุปารังอัตตาวิฑุปารังขอได้ฤทธิเนี่ยแลซวยลาเนี่ยไอ้ซวยลาဆိုတာឧបารามဲឧបารังဖြစ်ရင်ဘာတွေဖြစ်သွားတယ်လဲဆိုတော့ဓာတုပါရဏပစ္စယဘဝဘဝပစ္စယဇာတိသတိပစ္စယသရမရဏံဒုက္ခပရိဒေဝဒုက္ခဒေါမနသုပါဒာတံဘဝန္တိဧဝမေတ္တသကေဝလသာဒုက္ခခန္ဓာသာတမှုရောဟောတိဆိုတဲ့ပရိသသမုပ္ပါဒေသနာတော်အတိုက်သင်ရဲ့တရားတွေကြီးဖြစ်သွားတယ်။ဒါကြောင့်ဝေလနဲ့ဆိုတာသေသေးကိုကိုတရားမဟုတ်ဘူး။ကာမုပါရံဒိဋ္ဌုပါရံတရားပတုပါရံအတ္တဝတုပါရံဆိုတဲ့အမတန်ကြီးကျယ်တဲ့ဥပါရံတရားကြီးတွေပဲ။အဲဒီသွေလာမှုဥပါရံဖြစ်တော့ဘာမဘဝခေါ်တဲ့ကုသိုလ်ကံအကုသိုလ်ကံနေပြင်းမြောက်လာတယ်ဖြစ်ပုံကတော့သွေလာမိတဲ့လူဟာဘယ်လိုလုပ်ရင်ကောင်းသာချမ်းသာလိမ့်မယ်လို့သူထင်မြင်သွေလာညက်ရှိတဲ့အတိုင်းသူလိုရှိတာတွေကိုကြီးစည်းအောင်တစ်ခုခုကိုသူလုပ်တော့တာပဲလူတင်ရသူလုပ်တာပါပဲအခုလူတွေလုပ်ကြနေကြတာတွေဟာကောင်းတာလည်းရှိတယ်ဆိုတာလည်းရှိတယ်အဲ့ဒါတွေဟာသူထင်တဲ့သူတော့ကောင်းတဲ့ထင်ရာတွေကိုလျှောက်လို့နေကြတာကြီးပါပဲအဲဒီလိုကောင်းတဲ့ထင်တာကဘာလဲဆိုရင်ဥပါဒမယ်ဒီလိုလုပ်ရင်ကောင်းမယ်ဘယ်လိုလုပ်ရင်ကောင်းမယ်လို့ထင်နေကြတာတွေဟာဥပါဒအစွဲလန်းနေတယ်ကောင်းမယ်လို့ထင်တဲ့ဒီအစွဲတွေနဲ့လုပ်နေကြတာပါပဲမိဘပုဂ္ဂိုလ်အမြင်နဲ့မကောင်းဝင်မယ်လို့ လှုပ်တဲ့ပုဂ္ဂိုလ်မြင်တဲ့ကတော့သူ့ဟာသူကောင်းနေတာကြီးပဲအဲလိုပဲဖြစ်ဖြစ်လှုပ်တဲ့ပုဂ္ဂိုလ်မေးကြည့်ရင်ကောင်းတယ်လို့ကြီးပြောမှာပဲကောင်းတယ်ထင်လှုပ်တာပေါ့မကောင်းဘူးထင်သူပဲလှုပ်မလဲဒီလိုဓမ္မတော်ကမင်းတရားကြီးကသူ့ကြောက်စာထဲမှာရေးထားတဲ့အစာပိုင်းတစ်ခုရှိတယ်သူ့ဟာအမြဲတမ်းမှတ်သားစရာကောင်းပါတယ်ဘယ်လိုရေးထားတယ်လဲဆိုတော့ကယာနာမေဝဒေခတိလူတွေဟာသူ့လုပ်တဲ့ဟာဆိုရင်အကောင်းကြီးထင်ကြတာပဲတဲ့နောမီနာပါပန်ဒေခတိသူ့လုပ်တဲ့ဥစ္စာကမကောင်းဘူးလို့တော့ဒီနေ့လေးမှမထင်ကြဘူးတဲ့ဒီလိုအတော့ကကြောက်စရာဆိုထားတယ်သူ့ဟာတည်းဟုတ်တာပဲဘာပဲဖြစ်ဖြစ်လူတွေဟာကောင်းနေတယ်လို့လုပ်နေကြတာပဲတခိုးကသူတစ်ပါးဥစ္စာကိုခိုးတယ်အဲ့ဒါသူ့အနေနဲ့တော့ကောင်းတယ်ထင်လို့ခိုးတာပဲ။ညများကအလူရဲ့တိုက်ခိုက်တယ်။အဲ့ဒါလည်းသူကောင်းတယ်ထင်လို့လုပ်တာပဲ။တတ်တဲ့သူကမကြမတာမကြမညာမတာရဲစစ်စစ်တတ်တယ်။အဲ့ဒါလည်းသူကောင်းတယ်ထင်လို့လုပ်တာပဲ။ဇာရတမင်းကသူ့ခမဲတော်ဘိန္ဒာမင်းကြီးကိုတတ်တယ်။သူကောင်းတယ်ထင်လို့လုပ်တာပဲ။ဒေဝရကမြတ်စွာဘုရားကိုကြောက်တုံးနဲ့လိမ့်ချပြီးဒီကြောင့်ကြံတယ်။အဲ့ဒါလည်းသူကောင်းတယ်ထင်လို့လုပ်တာပဲစိတ်တောက်ပြီးသေးတဲ့လူဟာလည်းသူကောင်းတယ်ထင်လို့လုပ်တာပဲညာခါမိရဲဝင်တိုးတဲ့ပိုးပေါင်ကလေးတွေလည်းကောင်းတယ်ထင်လို့တိုးကြတာပါပဲဒီလိုကြီးပါပဲသတ္တရရဘာမဆိုကောင်းတယ်ထင်လို့လုပ်နေကြတာကြီးပဲဒီမှုကိုလုပ်ရင်ကောင်းစားချမ်းသာသွားမယ်ဒီလိုကိုလုပ်မှာလည်းကောင်းစားချမ်းသာနိုင်မယ်လို့ထင်ကြတဲ့အတွက်လုပ်နေကြတာပဲဒါကြောင့်အတော်ကမင်းတရားကြီးကလူတွေဟာသူလှုပ်တာဆိုရင်အကောင်းကြီးထင်နေကြတာပဲမကောင်းဘူးလို့တော့နည်းနည်းလေးမှမထင်ကြဘူးလို့သူ့မိန်တော်ကြောက်စားတဲ့မှာရေးထားခဲ့ပြီတာပဲတကယ်ကိုမှသားလို့တဲ့စကားပါပဲအခုလောကမှာလူတွေဟာသူ့ဟာကိုအကောင်းကြီးထင်နေကြတဲ့အတွက်မတော်တာတွေလည်းရှောက်လုံနေကြတာပဲငမနာကြောက်စရာကောင်းပါတယ်ဘယ်လိုလုပ်ရင်ငါကောင်းစားချမ်းသာမယ်ငါနဲ့ဆက်တဲ့လူတွေကောင်းစားချမ်းသာမယ်လို့ထင်တာတွေဟာဆွဲလာမှုပါလာမယ်တကယ်ဆွဲလာမိမှာတော့အဲ့ဒီဆွဲလာနေတဲ့လှုပ်တော့တာပဲလှုပ်တော့ဘာဖြစ်တယ်လဲဆိုရင်ကာမဘဝလို့ခေါ်တဲ့ကုသိုလ်ကံအကုသိုလ်ကံဖြစ်တယ်သူတော်ဘာကိုစိတ်ဆင်းရဲအောင်အကျိုးမဲ့ကိုမလုပ်ဘဲနဲ့ကြောင်းချင်းရင်ကုသိုလ်ဖြစ်တယ်သူတော်ဘာအကျိုးကိုဆောင်ရွက်ရင်ကုသိုလ်ဖြစ်တယ်ပေးလူရင်ကုသိုလ်ဖြစ်တယ်ယူသေးတဲ့သူတွေကိုယူသေးရင်ကုသိုလ်ဖြစ်တယ်။ကုသိုလ်ဖြစ်ရင်အခုဘဝမှာလဲဘေးရန်တဲ့ကင်းခြင်းအသက်ရှည်ခြင်းအနာကင်းခြင်းကျမ်းမာခြင်းစသောကောင်းကျိုးတွေကိုရနိုင်တယ်။နောက်တန်ဇာဘဝတွေမှာလဲကောင်းကျိုးချမ်းသာတွေကိုရသွားနိုင်တယ်လို့ဒီလိုဆွေးလာတာမျိုးကတော့မင်္ဂလာဆွေးလာမှုပဲ။အဲဒီလိုအမှန်တည်းဆွေးလာတဲ့ပုဂ္ဂိုလ်ကလောကကြီးပွားချမ်းသာရေးတွေကိုကြီးဝယ်ပြီးတော့ဒါနသီလအစရှိတဲ့ကောင်းမှုတွေကိုပြုတယ်ဒီတော့ကာမဘဝခေါ်တဲ့ကုသိုလ်ကံနဲ့ဖြစ်သွားတယ်။အဲဒီတော့ဘာဖြစ်တယ်လဲလို့ဆိုရင်ဘဝပစ္စယဇာတိလို့ဆိုတဲ့အတိုင်းလက်ရှိဘဝကတည်တဲ့အခါမှာအဲဒီကုသိုလ်ကံကြောင့်ဘဝတည်ဖြစ်ရတယ်။ဘယ်မှာဖြစ်တယ်လဲဆိုရင်လူလောကနတ်လောကဆိုတဲ့သုတိဘဝကောင်းမြတ်တဲ့ဘဝတွေမှာပဲဖြစ်ရပါတယ်။လူကြီးမှာဖြစ်ရင်အသက်ရှည်ခြင်းအစင်လာခြင်းကျန်းမာခြင်းအစရှိတဲ့ကိုယ်ဝင်ကိုယ်ငါရင်းလည်းပြည့်စုံနေမယ်အမျိုးများခြင်းချွေရများခြင်းဒီစိဥ္ဇာပေါများခြင်းအစရှိတဲ့အပြင်မကိုယ်ငါရင်းလည်းပြည့်စုံနေမယ်လူချမ်းသာကြီးဖြစ်နေတယ်လို့ဆိုရမှာပေါ့နတ်ကြီးမှာဖြစ်ရင်လည်းနတ်သားနတ်သမီးချွေရပြိဋ္ဌာတွေဘုံမိမ့်မကြီးတွေနဲ့တခဏနာကြီးဖြစ်နေမှာပေါ့ဒါကြောင့်အဲ့ဒီပုဂ္ဂိုလ်ဟာချမ်းသာကောင်းစားလိမ့်မယ်လို့ဆွဲလန်းခဲ့တဲ့မူလရွေချက်အတိုင်းကောင်းစားချမ်းသာနေတယ်လို့ပဲလောကလိုအားဖြင့်ဆိုရပါတယ်ဒါပေမဲ့မြတ်စွာဘုရားရဲ့ဒေသနာတော်အရဆိုရင်တော့အဲဒီလူချမ်းသာကြီးနာချမ်းသာကြီးဖြစ်နေရတာလဲသိရမကင်းနေဘူးဇာတိတိဇရာဇရာသရမရဏဘဝတိဖြစ်ရတဲ့အတွက်အိုရာခြင်းတရားခြင်းလဲဖြစ်ပေါ်လာပါတယ်တဲ့သူခမညာအဲဒီဘဝမှာဖြစ်မိတဲ့အတွက်အဲဒီလူချမ်းသာကြီးဖြစ်နေပေမဲ့လို့အဲဒီလူချမ်းသာကြီးဖြစ်နေပဲအိုရမယ်ဘုလောကမှာရှိတဲ့လူချမ်းသာကြီးတွေကိုလျှောက်ကြည့်ပေါ့သက်90ကျော်80ကျော်ဆိုရင်အားမနေရမကြဘူး သမင်တွေကပြူ၊ဝါတွေကကျိုး၊မျက်စိကမိုး၊နားကထိုင်၊ခါကတိုင်း၊ရေတွေကတွန်း၊အာရင်တွေကသို့ရောပြီးအသုံးမကျတဲ့အနေရောက်နေကြတာပဲများပါတယ်။အဲဒီအဖို့အဖွားအိုကြီးဟာဒီစိဥ္ဇာတွေကဘယ်လိုပဲပြည့်စုံနေပေမဲ့လို့ဂုံတိန်တွေကဘယ်လိုပဲကြီးနေပေမဲ့လို့ပြောနိုင်ကြပါဦးမလား။ပြီးတော့ဘုနာတမျိုးမျိုးကလည်းဆွဲကနေတာသေးတယ်။အဲဒါကြောင့်လဲအဲဒီလိုဖို့ဘွားကြီးတွေမှာဘောင်းကောင်းလည်းမအိနိုင်ကြဘူးဘောင်းကောင်းလည်းမစားနိုင်ကြဘူးအထိုင်ထအသွားလာမှလည်းပေါ့ပေါ့ပါပါမရှိကြတော့ဘူးနောက်ဆုံးတနေ့ကျတော့အဲဒီလူချမ်းသာကြီးလို့ခေါ်ရတဲ့ဖို့ဘွားကြီးတွေဟာသိရဦးမှာပဲတတိယပဲဖြစ်ဖြစ်မင်းပဲဖြစ်ဖြစ်လည်းလောက်ထမ်းကြတဲ့ပုဂ္ဂိုလ်ကြီးပဲဖြစ်ဖြစ်ဒီနေ့ကျတော့သိရပြန်တာပဲအဲဒီလိုခါမှာဘာမှအကူအညီမရှိတော့ဘူးသွေးမျိုးတွေမိတ်ဆွေတွေချွေရနေကအနီးပါးမှာဝိုင်းပြီးပြုစုနေကြမယ်အဲဒီလိုပြုစုနေရင်လည်းမျက်စိလည်းမိတ်ပြီးတော့သုရစေကြပြီးပြေးသွားမှာပဲပြေးပြီးတော့လဲသာလောဇဘွားတစ်ပါးကိုတယောက်သေးခွဲခွာသွားရမယ်အဲဒီလိုခါမှာလက်ရှိစည်းစိမ်အချမ်းရည်တွေကိုစွန့်သွားဖို့လဲတော်တော်ကိုဖြတ်မှာပါပဲဘုသောကမပြည့်စုံတဲ့သူတွေမှာဆိုရင်တော့သွားရမယ်နောက်ဘဝအတွက်လဲတော်တော်ကိုစိတ်ပူမှာပါပဲတို့သူနာချမ်းသာကြီးလဲသိရမှာပဲနာလဲမသက်တာပါဘူးနာများမှာသူတွေကနီးလူပြေကရက်နဲ့ခမည်းလောက်အတွင်းမှာပုဗ္ဗမေ၅ပါးထင်တယ်တဲ့ပန်းစင်ထားတဲ့နတ်ပန်းတွေကဘယ်တော့မှမညှိုးဘူးပဲနဲ့အဲဒီလိုခါမှာညှိုးကုန်တယ်တဲ့နဝရဇာတွေလဲဘယ်တော့ကမှမမြင်သွန်းခဲ့ဘူးပဲနဲ့မြင်သွန်းကုန်တယ်။လက်ကြီးကြကလည်းချွေးတွေမကြစဘူးကြတာလေ။ဘုံမှာလဲတတလုံးပြူရွရွနဲ့ရှိလာခဲ့ပါရဲ့နဲ့အဲ့ဒီခါကျမှအယုဒ္ဓိပေါ်လာတယ်။နတ်တတလုံးဘယ်တော့ကမှမပြင်းခဲ့ဘူးပါပဲနဲ့အဲ့ဒီခါမှနတ်ပြည်ရင်ဘယ်မှမှမပြောတော့ပဲပြင်းလာပါတယ်တဲ့။အဲ့ဒီလိုသုဘာနေ၅ပါးထင်တဲ့အခါမှာငါတော့မကြခင်တရားတော့မယ်ဆိုတာကိုသိနေတော့အဲ့ဒီနောက်မှာအကြီးကျယ်စိုးရင်ပူပန်ရပါတယ်။ငါဆိုပြလိုက်တဲ့တော့ကာလကဗျာမင်းကြီးမှအဲ့ဒီလိုပုဗ္ဗနမိတ်တွေထင်လာတော့တရားတော့မယ်ဆိုတာကိုသိတဲ့အတွက်လောကပရိဒီဝမိတဲ့အကြီးကျယ်တောက်လောင်ကြတယ်။ငါတရားတော့မယ်လက်ရှိအချွေရစည်းစိမ်တွေနဲ့ခွဲရတော့မယ်။ဗျာစည်းစိမ်လုံးလုံးရတော့မယ်လို့တွေးတော့ပူပန်ပြီးရောက်ကြလုံးလုံးမြတ်စွာဘုရားထာများလာပြီးဘုရားနာရတယ်။အဲဒီကြောင့်တွေကတော့ဘုဒ္ဓနည်းကအကျေဟောပြီးပါပြီ။အဲဒီလိုမြတ်စွာဘုရားထာမှာတရားနာတော့ဘုရားနာနေရင်လည်းသောတာပန်လည်းဖြစ်သွားတယ်။ဘဝဟောင်းတရားအထက်ကသူ့တွေပြီးတရားတွေလည်းပြန်ဖြစ်သွားတယ်။သူ့မှာလက်ရှိစီစဉ်တွေသုံးချုံမသွားသေးလို့တော်ပါသေးရဲ့။အဲဒီတော့ကမြတ်စွာဘုရားထင်ရှားရှိနေပြီလို့ပဲအကယ်၍သာမြတ်စွာဘုရားကမရှိဘူးဆိုရင်ဒီကြမ်းင်းဟာဘယ်ဒီဒုက္ခရောက်သွားမယ်ဆိုတာလည်းပြောနိုင်ဘူး။ဒါကြောင့်နတ်ချမ်းသာကြီးဖြစ်ရတယ်ဆိုတာလည်းမသက်သာလာပါဘူး။ပြီးတော့လူချမ်းသာနတ်ချမ်းသာဘုရားမှာဘုရားတရားယုံနေမကြသေးဘူး။လောကပရိဒေဝဒုက္ခဒေါမနသူပါယတာသံဘဝန္တိ။ကျောင်းဝါလျောသာဆိုရင်ဘုဆွေးရတာတွေငူကြွေးရတာတွေကိုယ်စင်ရမျိုးတွေဒီစင်ရမျိုးတွေဒီနှလုံးပြင်းစာပူပန်ရတာတွေလည်းဖြစ်ပေါ်လာကြပါသေးတယ်တဲ့ဒါတွေဟာအကုန်လုံးမလိုလားအပ်တဲ့စင်ရည်ကြီးပဲဒါကြောင့်ဧဝံဤသောအခေဒီသောနည်းဖြင့်ေဝလာတာချမ်းသာနှင့်မယောမရှဲသက်သက်သောဣတတာဒုက္ခခန္ဓာသာသို့စင်ရစုဤသမှုရောဖြစ်ခြင်းဤဟောသည့်ဖြစ်ပါれဒီလိသမုပ္ပဒေသနာရာအဖြစ်သေလမဥပါဒာညကုသိုလ်ကမ္မဘဝဖြစ်ပေါ်လာတာလည်းရောက်เสียကောင်းတဲ့စီရဲပဲအဲဒီကမ္မဘုရားကြောင့်လူချမ်းသာနာချမ်းသာဖြစ်ရတယ်ဆိုတာလဲဒီရဟူရသေရဆိုရင်ဘုဆူရငိုကြွေးရကိုဆင်းရဲရဒီဆင်းရဲရအစရှိရဒုက္ခတွေကြောင့်ရောက်เสียကောင်းတဲ့ဆင်းရဲတွေကြီးပဲအကုန်လုံးဆင်းရဲတွေကြီးပဲလို့သာဆိုရတယ်ဘုရားကြီးအကျိုးဖြစ်တဲ့လူဝါနာဘဝတွေလဲဆင်းရဲပဲဆိုရင်အဲဒီကုသိုလ်ကမပြုဘဲနေတာကမကောင်းမေဘူးလားလို့လည်းလုံးမေးကြရှိပါတယ်လည်းလုံးလည်းမမှားရဘူး ကုသိုလ်ကမပြုဘဲနေရင်ဘာလို့ဖြစ်မလဲအကုသိုလ်ကြီးရဲ့ဖြစ်နေမှာပေါ့ဒီတော့အဲ့ဒီအကုသိုလ်ကံရောက်နေရကိုလည်းကြာရောက်သွားမယ်ဝိဇံဘုံလည်းရောက်သွားမယ်ဒိဋ္ဌဘုံလည်းရောက်သွားမယ်လူကယ်ဘုံလည်းရောက်သွားမယ်အဲ့ဒီပဲလေးဘုံရောက်သွားမှသူစည်းစည်းစည်းရတွေနဲ့မပြတ်တွေ့ပြီးမပြတ်ဒုက္ခရောက်သွားမှအဲ့ဒါကမှသာပြီးကြောက်ရွံ့ကောင်းတာလူဘဝနာဘဝကိုဆင်းရဲတယ်လို့ဆိုရတာကတော့နိဗ္ဗာန်လိုကိုရင်းပြင်းအစရှိတဲ့ဆင်းရဲတွေမကင်းသေးတဲ့အတွက်နိဗ္ဗာန်နဲ့နှိုင်းစပ်ပြီးတော့သာဆင်းရဲတယ်လို့ဆိုရတာပဲအကုသိုလ်ကျိုးပေရင်းနဲ့နှိုင်းစပ်ကြည့်ရင်တော့လူဘဝနာဘဝတွေကိုဆန်းပါတယ်လို့ပဲဆိုရပါတယ်မင်္ဂန်နဲ့အစွဲလမ်းရောက်ကုသိုလ်ကာမဘဝဖြစ်ပုံစသည်ကိုတော့အနားလည်လောက်ပါပြီအခုမာယုနဲ့အစွဲလမ်းရောက်အကုသိုလ်ကာမဘဝစသည်ဖြစ်ပြီးအတိုင်းနဲ့လုံးဆင်းရဲပုံကိုပြောအောင်မယ်။အချို့ကဒီလိုလုံးမှာပဲကောင်းစားချမ်းသာမယ်လို့ထင်မှဆွဲလန့်ပြီးတော့သူတစ်ပါးကိုရဲရဲစစ်စစ်ပတ်တယ်။သူတစ်ပါးဥစ္စာကိုမများမတာခိုးတယ်။လူရဲ့တယ်။သူတစ်ပါးအကျိုးမဲ့ကိုမတော်မတရားပြုတယ်။အဲဒီလိုပြုတာဟာအကုသိုလ်ကာမဘဝတွေပဲ။အဲဒီအကုသိုလ်ကာမဘဝတွေကိုပြုထားတဲ့သူမှာဒီနေ့ကျတော့အဲဒီအကုသိုလ်ကံတွေကစံပြန်ပြီးတော့မကောင်းကျိုးတွေကိုပြီးတော့တာပဲ။အဲဒီတော့ကိုရင်နေတိုင်းခြားနာမဟုတ်ခဲနဲ့ညည်းရင်းနဲ့သာတွေ့နေရတော့တာပဲအထူးအဖြင့်အကျိုးပေးပုံကတော့လက်ရှိဘဝအသေးသွားတဲ့အခါမှာမိမိပြုထားတဲ့အကုသိုလ်ကံဘဝကြောင့်ဘဝအသေးရှိရတယ်ဒီရတော့လဲဘဝကောင်းတဲ့မှာဖြစ်ရတာမဟုတ်ဘူးငရဲတိရစ္ဆာန်ပြိတ္တာသူရကဲဆိုတဲ့အပေလေးပုံမှာဖြစ်ရတယ်အဲဒီအပေပုံတွေမှာဖြစ်ရတယ်ဆိုတော့ဖြစ်ကလေးကသက်ချင်းဆင်းရဲဒုက္ခနဲ့ကြည့်ရတော့တာပဲ။ငရဲကိုကြောက်သွားတယ်ဆိုရင်ဒီပုံကြီးတွေဆုံးချရရသလိုတခါတည်းကြီးကျယ်ဒုက္ခရောက်တော့တာပဲ။လူဘဝကဆွေမျိုးတွေကမျက်ရည်ဆက်လက်နဲ့ငိုကြွေးနေကြတော့မှာပဲ။သူ့စိတ်ကလေးကြားလိုက်တာနဲ့တပြိုင်နက်ငရဲမိတဲ့ဆုံးချရရသလိုပဲကျုပ်ကနေကြောက်သွားတယ်။သိကြောက်ကြကောင်းတာပဲ။အဲဒီလိုငရဲကြောက်သွားပြီဆိုမှတော့လူသားမကမပြောနဲ့တော့အမှန်တန်တကိုကြည့်တဲ့မာနကြီးတောင်ဘာမှထောက်တည်ရမရတော့ဘူးဒါကုသမြတ်စွာဘုရားလက်ထက်တော်တုန်းကသူသည်ဆိုတဲ့မာနကြီးဟာအမှန်တန်မှမာနထောင်လွှားနေတယ်သူကမြတ်စွာဘုရားကိုရောရဟန်းတန်ဃာတွေကိုရောအကျိုးမဲ့ဖြစ်အောင်လို့အမျိုးမျိုးအနှောင့်အယှက်တွေလုပ်နေတယ်အဲဒီတော့အမျိုးမျိုးအနှောင့်အယှက်တွေလုပ်ရုံနဲ့အားမရတဲ့အတွက်နောက်ဆုံးကြတော့သူကလူတယောက်ကိုပူကပ်ပြီးတော့မြတ်စွာဘုရားနာတော်ကလည်းလိုက်ပါလာတဲ့ဧကတာရကယန္နာမထေမြတ်ကိုခဲနဲ့ပေါက်တတ်တယ်။ယန္နာမထေမှာသူပေါက်တဲ့ခဲရာမြောက်ပြိဋိဘာဆံသွားကြတယ်။ဒါတော့အဲဒီမာနကြီးလဲအလွန်ကြမ်းကြုတ်တယ်မကောင်းမှုကိုပြုမိတဲ့အတွက်ယခင်မကံကုန်ပြီးတော့မာနထေကသူ့ရီသွားကြတယ်။သူ့ရီပြီးတော့လဲယခင်မဝူးကြီးရဲ့ကြောက်သွားတယ်။ငရဲရင်းတွေလဲအောက်တခါလဲရောက်သွားတာပေါ့။အဲဒီတော့ရောက်သွားတော့သူခင်ညာမှာဘာမှမလုံနိုင်ကြတော့ဘူး။မနဘဝတုန်းကတော့နတ်ကြီး၆တာမှာသူကအမနာစွာနေတယ်။တရားနာတွေပေါ်မှာသူကမင်းမူနေတယ်။တရားနာအများကသူ့ကိုကြောက်နေကြရတယ်။ငရဲကြောက်သွားတဲ့အခါကာလကြတော့သူဟာငရဲရင်းငရဲခြေဘွားမှာနင်းပြဖြစ်လို့ဘာမှစွမ်းတတ္တိမရှိတော့ဘူး။ဒါကြတဲ့ချက်ချင်းဒုက္ခရောက်သွားကြတော့တာပဲ။အခုလူလောကမှာအနိုင်ကျင့်ပြီးစွာနေတဲ့လူတွေလည်းဒီနေ့ကျတော့အဲဒီမာနကြီးလိုပဲနေရင်းတွေရဲ့ဒီဘွားအောင်ရောက်ပြီးအကြီးကျယ်ဒုက္ခရောက်ကြရအောင်မှပဲအဲဒီနေရာကလွတ်ပြန်ရင်ဒိဋ္ဌာဖြစ်လိုက်ဒိဋ္ဌာဖြစ်လိုက်နဲ့ညာကြီးဒီရဒုက္ခတွေရောက်သွားကြအောင်မယ်အဲ့ဒါဘာကြောင့်ကြည့်ရတာလဲလို့အရင်ကိုသိကြည့်ရင်သွေလာမှုပါရညာအောင်မယ်ဒုက္ခတွေကိုမြန်မာနေစေရမှဘာမှဆန်းပါမယ်လို့ဒီလိုသွေလာမဲ့ဥပါဒါကြောင့်အကုသိုလ်ကာမဘဝတွေဖြစ်ခဲ့တယ်။အဲဒီကာမဘဝကြောင့်ဇာတိခေါ်တဲ့အပေဘဝတွေဖြစ်ပြီးတော့အနှစ်သိမ့်သန်းမရေမတွက်နိုင်အောင်အပေဆင်းရဲတွေကိုခံစားသွားရတယ်။ရာမရဏစသည်အတွက်ဒုက္ခရောက်ရတာကိုတော့ဘူးပြောနေကြမလို့တော့ပါဘူး။ဒါကြောင့်ဥပါရံဆိုတာအမှန်ကြောက်ရကောင်းပါလေ။အမှန်လည်းယုံကြည်ပါလေ။ဝိပဿနာရှိတယ်ဆိုတာဒီဥပါရံမဖြစ်နိုင်အောင်ဝိပါဒာငြိမ်းသွားအောင်လို့ရှိရတာပဲ။ဒါကြောင့်သမုတ်ထဲမှာမဆွဲဘူးအရာရှိရပါတယ်လို့ ပေါ်ပြထားတယ်။တဏှာနဲ့ဒါယာတိမဆွဲဖို့၊ဒိဋ္ဌိနဲ့ထင်မှားပြီးမဆွဲလန်းဖို့။ငြဲတဲ့အနေသမ်းတာတဲ့နေအားဖြင့်ဒါယာတိမဆွဲလန်းဖို့။အသက်ကောင်းတစ်ပါးကောင်းငါးကောင်းနေအားဖြင့်အထင်မှားပြီးမဆွဲလန်းဖို့ပြုရတာတဲ့။ဒါလို့မကျွနိုင်တဲ့သူတွေမှာမြင်နိုင်ကြတိုင်းတွေ့တိုင်းပြီးတိုင်းအဲဒီလိုပဲဆွဲလန်းနေကြတယ်။ဆွဲသလားမဆွဲဘူးလားဆိုတာကိုတော့သူတို့နဲ့သူဟာကိုယ်ပဲစဉ်းစားကြည့်ကြပေါ့လေသူဟာသူဖြေထွက်လာပါလိမ့်မယ်ဉာဏ်အားစပြီးတော့စဉ်းစားကြည့်ပါသာဘာတင်တယ်ရှုခြင်းကိုအစဉ်ကိုမြင်ရတဲ့အခါဘယ်နဲ့အောင်မိသလဲနေ့သက်သာရနေတယ်သဘောကျနေတယ်မဟုတ်လားသာဘာတင်နေတဲ့အစဉ်ကိုမြင်ရတဲ့အခါမကြည့်ချင်ပါဘူးမြင်ချင်ပါဘူးလို့တော့ကြီးကြမယ်မဟုတ်ပါဘူးအမှန်ကတော့အဲ့ဒီမြင်ရတာလေးကိုလာပါတင်နေလိုက်တာပြစ်စရာလေးပဲလို့စိတ်ထဲမှာစွဲနေတယ်။ဘုံဘုံနဲ့အဲ့ဒါလေးကိုသိသဘောကျနေတယ်။ပြီးတော့မြဲတယ်လို့လည်းထင်နေတယ်။မြင်ရတဲ့အာယံဝတ္ထုဟာလူပုဂ္ဂိုလ်ပဲဖြစ်ဖြစ်အသုံးဆောင်ဝတ္ထုပဲဖြစ်ဖြစ်အဲ့ဒါကိုရင်ကလည်းရှိခုလည်းရှိနောင်လည်းရှိအများတိုင်းရှိနေတယ်လို့လည်းထင်နေတယ်။ဘုံဘယ်ဥစ္စာမဟုတ်သေးပေမဲ့လို့အဲ့ဒါလေးကိုဘုံဘိုင်းနေနဲ့သိမ့်ပိုက်ပြီးတော့လည်းပါရနေတယ်။အဝတ်ဆိုရင်စိတ်ကူးနဲ့ဝတ်ဆင်ကြည့်လို့ခဏဆိုရင်လဲစိတ်ကူးနဲ့စည်းကြည့်လို့ဘုရားရင်နေနဲ့မြင့်သက်သာနေတယ်လူပုဂ္ဂိုလ်ကိုဆိုရင်လဲအဲ့ဒါလိုပါပဲစိတ်ကူးနဲ့အသုံးချပြီးနှိမ့်သက်သာသွားတာပါပဲတို့သူကြားရတာလဲကြားတဲ့အပန်းလေးကိုအကြောင်းပြုပြီးတော့အပန်းရှင်ကိုပါပါရသွားတယ်အနန္တညာကလဲထို့အတူပဲပါရသွားတယ်အရသာကိုစားသိရကတော့ကျေပြုပြုဝင်ပေးတဲ့သူကိုပါပါရပြီးသွားတာတယ်ဒုတိယကလဲကောင်းရင်နှိမ့်သက်သာရပဲ။ယန္တိယကတော့နှိမ့်သက်သာရပုံကအလွန်ကျယ်ပြန့်ပါတယ်။ဘဝင်မုဒ္ဒရာတွေကလည်းစေကုကြံစီပြီးတော့နှိမ့်သက်သာရနေတယ်။လူရင်တောင်းတာနေတယ်။စေကုထဲမှာတော့ကိုယ်ပိုင်လိုပဲသဘောထားပြီးတော့သာရနေတာပါတယ်။ကိုယ်ပိုင်ဥစ္စာလေးတွေအတွက်တော့ထူးပြောစရာမလိုပါဘူး။တသိသိနဲ့ယန္တိစဉ်းစားပြီးသာသဘောကျနေတော့တာပဲ။အဲဒီလိုသာရပြီးဆွဲလမ်းမှုတွေဖြစ်ရအောင်လို့လည်းရှင်းရတာတဲ့။ပြီးတော့ဒိဋ္ဌိနဲ့လည်းထင်မှားပြီးတော့ဆွဲလန်းတတ်တယ်။သူကတော့ပုဂ္ဂိုလ်သတ္တဝါအနေနဲ့ထင်မှားပြီးတော့ဆွဲလန်းတာပါပဲ။ဉာဏ်ကဘယ်လိုဆွဲလန်းမလဲဆိုတော့ဉာဏ်ရတဲ့ဟာကိုလည်းပုဂ္ဂိုလ်သတ္တဝါပဲလို့ထင်တယ်။ဉာဏ်သိတဲ့စိတ်ကိုလည်းငါကောင်ပဲ၊သူကောင်ပဲလို့ထင်တယ်။ဝိပဿနာဉာဏ်နဲ့ပဲမင်းနည်းနည်းမသိသေးရင်ဉာဏ်ကနေပြီးဒီတိုင်းပဲဆွဲလန်းနေကြပါတယ်။လူတိုင်းလူတိုင်းကိုယ့်ဟာကိုယ်စဉ်းစားကြည့်ရင်ဒီတိုင်းဆွဲလန်းမှုရှိနေတယ်ဆိုတာကိုသူကကိုပဲထင်ရှားသိနိုင်ပါတယ်။တစ်လုံးတစ်ဘဝလုံးအသက်ရှင်နေတဲ့ဘဝကောင်လေးအနေနဲ့ကိုယ်ကိုယ်ကိုလည်းထင်နေတယ်။သူများတွေကိုလည်းထင်နေတယ်။အမှန်ကတော့တစ်လုံးတစ်ဘဝလုံးအသက်ရှင်ပြီးတည်နေတဲ့အသက်ကောင်တစ်ဘဝကောင်ဆိုတာရှိတာကိုမဟုတ်ဘူး။တစ်ခုပြီးတစ်ခုဆက်ကဆက်ကမပြားဖြစ်နေတဲ့စိတ်ကလေးတွေနဲ့ရုပ်ကလေးတွေဒီယုံနာနှမျိုးသာရှိတာပဲ။ဒီယုံနာတွေကိုပဲသူ့ကိုယ်တော်အနေနဲ့ထင်မှဆွဲလာနေကြတာပဲ။ညာကဆွဲလာမလို့ပဲထို့အတူညာကလည်းဆွဲလာနေ၊နာယာစာယာဒုတိယတွေကလည်းဆွဲလာနေ။ဒီကုသနာကြံဒီညာကတော့ငါကောင်းတော်အကောင်းနေနဲ့အဆွဲလန်းဆုံးပါပဲ။ဒီလိုသွား၆ပါးကဒိဋ္ဌိနဲ့လဲအထင်မှားပြီးတော့ဆွဲလန်းနေကြတယ်။ဒါကြောင့်အဲဒီလိုအထင်မှားပြီးဆွဲလန်းမှုတွေမဖြစ်ရအောင်လို့လည်းရှိရတာတဲ့။ဒါကြောင့်ဆောင်ဘုကမဆွဲဖို့ရရှိရပါတယ်လို့ဆိုထားပါတယ်။အဲဒီလိုရှိတော့လဲစစ်သေးဖြစ်ခိုင်းမှရှိပါမှဆွဲလန်းမှုကကင်းနေနိုင်တယ်။ဒါကြောင့်ဖြစ်စေမှရှိရပါတယ်လို့လည်းဆိုထားကြတယ်။အဲဒီလိုဖြစ်စေဖြစ်ခိုင်းမှမရှိရင်ဘာဖြစ်သလဲဆိုတော့ဆွဲလန်းမှုတွေဖြစ်တယ်။ဒါကြောင့်ဖြစ်ခိုင်းမရှိယုံနာစုဆွဲမှုဝင်ရောက်ပြီလို့ဆောင်ဘုကဆိုထားတာ။ဖြစ်ခိုင်းဆိုတာရင်ခိုင်၊ကြာခိုင်၊နာခိုင်၊စာတိခိုင်၊ဒွဋ္ဌိခိုင်၊ကိုယ်ခိုင်၊ဆံခိုင်၊လုံချားခိုင်၊ကြံတိခိုင်အဲဒါတွေပါပဲ။အဲဒီရင်ခိုင်၊ကြာခိုင်၊စာတိမှမရှိမီလို့ရှိရင်အဲဒီယုံနာတရားတွေပေါ်မှာမြဲတဲ့အနေနဲ့ဆွဲလာမှုချမ်းသာတဲ့အနေနဲ့ဆွဲလာမှုကိုယ်ကိုယ်သဘာဝအနေနဲ့ဆွဲလာမှုဒီလိုဆွဲလာမှုတွေကဝင်ရောက်လာတယ်။အဲဒါအဟုတ်မဟုတ်သိအောင်စဉ်းစားကြည့်ကြပေါ့။မြဲတယ်လို့ငါတို့ထင်နေတာဟာဘယ်ကလာသလဲလို့စဉ်းစားကြည့်ပါ။ဉာဏ်ကလည်းလာတယ်၊ကြားကလည်းလာတယ်၊နာယကလည်းလာတယ်၊စသီယကလည်းလာတယ်၊ဒုတိယကလည်းလာတယ်၊ဒီကုသနာကြာစီယကလည်းလာတယ်။ဒီ၆ဌာနကလာနေတာပဲ။အဲဒီ၆ဌာနဟာဆွဲလာမှုတွေဝင်လာလို့ရတရားကြီး6ပေါက်ပေါ့မမြင်ရတဲ့အာယုံကိုဆွဲလန်းလို့ဖြစ်ပါမလားမဖြစ်နိုင်ဘူး မကြတဲ့အာယုံမသိရတဲ့အာယုံတွေကိုလည်းဆွဲလမ်းမဖြစ်ပါမလားမဖြစ်နိုင်ဘူးဒီနယ်သဘောတွေကိုနားလည်အောင်လို့မြတ်စွာဘုရားကသူတော်တိုင်ထုတ်ထားတဲ့မေးခွန်းတော်တွေရှိတယ်အဲ့ဒါတွေကိုအင်းကျုပ်ပြောပြအောင်မလားမာလုကြဗုဒ္ဓမာလုကြဤသာရှိသောယဟန်တံငါမေနီထိုစကားကိုဒိဋ္ဌိမဉ္ဇသိသင်ပဲလို့ထင်ပါသနည်းပဲလို့သဘောကြပါသနည်းသက္ကဝိညေယမျက်စိဖြင့်မြင်နိုင်ကုန်သောရေရူပအချင်းစင်းတို့ကိုတည်သိသည်အရိဋ္ဌာမမြင်ဘူးသေးအရိဋ္ဌာဘုဗ္ဗာရှိကမမြင်ဘူးသေးနာသပါတတိယခုလည်းမြင်စေမဟုတ်နာသဒေဟောတိပါတယံတိမြင်နိုင်နေဟုစိတ်ကူးလဲမျက်မှာမဖြစ်သေးတထထိုသို့လုံးလုံးမမြင်ရမသိရသေးတော့စင်းတို့၌ဧတိအာသံတော်ဝါရာဂောဝပိမံဝါတို့ခြင်းချင်းတမဲ့ခြင်းဖြစ်ခြင်းချင်းသည်အာတိဖြစ်နိုင်ပါသလားတဲ့ဒီလိုမြတ်စွာဘုရားမာလုကြရဟန်းကိုမေးတော်မူတယ်